Welcome to the Voice of America in Burmese.
Mingla menekhi ma shin. Washington Mirror of VOA American အသံကနေ2018ခုနှစ်စက်တင်ဘာလ28ရက်ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းတိုမီတာ32.40.49ကနေဓာတ်ရိုက်ထုတ်လင်းသွားမှာပါရှင်။ကျမအင်ဂျင်လိုက်ပါ
။ကျွန်တော်ကတော့ကြော်စမ်းတာပါခင်ဗျာ။တာလီမန်အကြမ်းဖက်သမားတွေကိုမဟာဗျူဟာသစ်အရအချိန်နှိမ့်ချေမှုန်တိုက်ခိုက်သွားမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအလှတော်နိုင်ငံသားဆက်ဆံရေးကော်မတီကြားနာပွဲမှာရိုဟင်ဂျာဒုက္ခသည်များအရေးနဲ့ပတ်သက်ပြီးမြန်မာစစ်တပ်နဲ့အစိုးရအပေါ်အကူအညီကြားဆိုင်ပြီးအရေးယူမှုတွေပြုလုပ်ဖို့ဆွေးနွေးထောက်ခံသွားကြပါတယ်။မြောက်ကိုရီးယားအပေါ်ပုံမိုကျေပြန့်ထိရောက်တဲ့ဒဏ်ခတ်မှုတွေလုပ်ဖို့အတွက်ဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးပြီးအမိန့်ထုတ်ပြန်လိုက်ပါတယ်။ဒီသတင်းတွေကိုကျွန်တော်ကိုညံဝင်းအောင်နဲ့တင်ဆက်သွားမှာဖြစ်ပါခင်ဗျာ
။ကောင်းပါပြီရှင်။သတင်းအစီအစဉ်အပြီးမှာလည်းရခိုင်ပြည်နယ်မြောက်ပိုင်းအရေးနဲ့ပတ်သက်တဲ့American outlet တမှာကျင်းပတဲ့ကြားနာပွဲမှာတော့
The government of Burma cannot be allowed to blatantly and cruelly mistreat Rohingya Muslims and other minority groups.
ဒါကတော့ဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးတော့ကြားနာပွဲပြုလုပ်ခဲ့တာနဲ့ပတ်သက်ပြီးဒီ outlet တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌ Rice ကပြောသွားတာပါ။သတင်းစီစဉ်နောက်ပိုင်းမှာအပြည့်အစုံကိုတင်ဆက်ပေးဖို့ရှိပါရရှင်။ဒါအပြင်ဒီကနေ့ကြားသာပတေးနေ့မှာလုံခြုံရေးကောင်စီမှကုလသမဂ္ဂအတွေ့အေးမှုချုပ်ကလည်းရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့အများပြည်သူသိအောင်ရှင်းလင်းတင်ပြဖို့ရှိနေပါတယ်ရှင်။အခုတော့အရင်ဆုံးသတင်းအစီအစဉ်ကိုဦးကျော်စန္ဒာနဲ့ကိုညံဝင်းအောင်တို့ကအရင်ဆုံးတင်ဆက်မှာပါ။အ
မေရိကန်ပြည်ထောင်စုဟာအာဖဂန်နစ္စတန်မှာတိုက်ပွဲဝင်နေတာကိုအစီအမချော့ပဲတာလီဘန်တောင်းကျမှုတွေချေမှုန်ရေးစစ်မှုတွေဖြစ်နေမှုကိုမဟာဗျူဟာအတင်းထိုးဖောက်သွားမယ်လို့ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောကြားလိုက်ပါတယ်။လူတွေသတ်ပြီးအာဏာရှင်ဝတ်ကြိုးပမ်းနေသူရက်စက်တဲ့လူတွေလက်ထက်အာဖဂန်နစ္စတန်နိုင်ငံကိုကြားရောက်စစ်လင်းမယ်မဟုတ်ဘူးလို့ကာဘူးမြို့ကိုဆွဲရောက်စဉ်ဝန်ကြီးမက်ဒစ်ကပြောကြားလိုက်တာပါ။သူဆောက်ရောက်လာပြီးနိုင်ပိုင်းအတွင်းမှာပဲကာဘူးလေဆိပ်ကိုဒုံးကျည်ထိမှန်ပြီးလူတို့သေဆုံးသွားပါတယ်။နောက်ထပ်အများအပြားလည်းဒဏ်ရာရရှိသွားပါတယ်။ဒါဟာသူတို့လက်ချက်ဖြစ်ပြီးမက်ဒစ်ဆက်လေရင်ကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့တာလီဘန်ကဆိုပါတယ်။တစ်ချိန်တည်းမှာပဲ IS2 ကလည်းဒါဟာသူတို့လက်ချက်လို့ပြောဆိုနေပါတယ်။ဒုံးကျည်ထိမှန်ချိန်မှာဝန်ကြီးမက်ဒစ်ကလေစိတ်အနည်းမှမရှိတော့ပါဘူး။ကာဘူးဟာဂျင်မက်ဒစ်ဆက်ခီးစဉ်တွင်ဒုတိယဥတီချက်ဖြစ်ပြီးပထမခီးတစ်ထောက်ဖြစ်နယူးဒယ်လီမှာဝင်ရောက်ကျင်းပခဲ့ပါတယ်
။အီရန်နိုင်ငံကကတ်လူမျိုးစုတွေလူမှုဆန္ဒခံယူပွဲပြုလုပ်ခဲ့ရမှာဗုဒ္ဓနေ့ကထုတ်ပြန်တဲ့တရားဝင်မဲရလတ်တွေအရ92ရာခိုင်နှုန်းကအီရတ်ကနေခွဲထွက်ဖို့ဆုံးဖြတ်ခဲ့ကြပါတယ်။အီရတ်နိုင်ငံထဲမှာကတ်တွေနေထိုင်တဲ့ကိုဝမ်အုပ်ချုပ်ခွင့်ရကာဒစ္စတန်ပြည်နယ်ရှိပြီးအီရတ်ကနေခွဲထွက်ပြီးလွတ်လပ်ရေးယူမယူဆိုတာကိုဆန္ဒခံယူပွဲလုပ်ခဲ့ကြတာပါ။တနင်္လာနေ့ကကျင်းပတဲ့လူမှုဆန္ဒခံယူပွဲကိုအီရတ်အစိုးရကရောအိမ်နီးချင်းနိုင်ငံတွေကပါကန့်ကွက်ခဲ့ကြတယ်လို့အမေရိကန်ပြည်ထောင်စုကလည်းကန့်ကွက်ခဲ့ပါတယ်။ဒီတော့တွင်အီရတ်နိုင်ငံမြောက်ပိုင်းမှာရှိတဲ့ကတ်ဒေသကိုလေရင်တွေမပြန့်တန်းတော့ဘူးဆိုပြီးအရှိအလေပိုင်းလေချောင်းလိုင်းအတော်များများကပြောပါတယ်ကတ်ဒေသကလေစိတ်တွေထိန်းချုပ်ခွင့်ကိုအီရတ်ဗဟိုအစိုးရထံမအံ့နှံ့ဘူးဆိုရင်ကတ်ဒေသကိုလေရင်ပြန့်တန်းမှုတွေတားမြစ်ထားမယ်လို့အီရတ်ဝန်ကြီးချုပ်ဟိုင်ဒါအဘာဒီကပြောပါတယ်လာမယ့်တော့ကြတဲ့နောက်ပိုင်းမှာလေဘနွန်လေချောင်းလိုင်းတွေအလုံးကာဒစ္စတန်ပြည်နယ်မြို့တော်အာဘီကိုအဝင်အထွက်မလုပ်ပဲရပ်ထားမှာဖြစ်သလိုအီဂျစ်မြို့တော်ကိုင်ရိုကနေအာဘီမြို့ကြားပြန်တမ်းမဲ့ခီးစဉ်တွေကိုတောက်ကြနေမှာရပ်ထားမယ်လို့အီဂျစ်လေချောင်းလိုင်းကပြောပါတယ
်မြန်မာနိုင်ငံရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေအရေးနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုအောက်လွှတ်တော်နိုင်ငံသားရေးရာကော်မတီမှဘူရူးနဲ့မွန်လယ်ပိုင်းကကျန်းမာရေးတရားကျင်းပခဲ့ပါတယ်ရီပပ်ဘလစ်ကန်နဲ့ဒီမိုကရက်နှစ်ပါတီကသက်ဆိုင်ရာအောက်လွှတ်တော်အမတ်တွေနဲ့မြန်မာအရေးကျွမ်းကျင်သူအတွေ့အကြုံရှိသူတို့ချို့ထွက်ဆိုကြရတဲ့ဒီကျန်းမာပွဲမှာအဓိကအားဖြင့်မြန်မာစစ်တပ်နဲ့အစိုးရအပေါ်ဝေဖန်ဆုတ်ချသွားကြတာဖြစ်ပါတယ်။ရိုဟင်ဂျာမွတ်စလင်ဒုက္ခသည်ပေါင်း၄သိန်းကျော်ထွက်ပြေးစေခဲ့တဲ့မြန်မာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုနဲ့ဒေါ်အောင်ဆန်းစုကြည်ကဒီအပေါ်နှုတ်ဆက်နေတယ်ဆိုပြီးအပြင်းထန်ဝေဖန်မှုတွေပြုလုပ်သွားကြတာပါ။မြန်မာနိုင်ငံကိုအထောက်ပံ့ပေးရရဆိုင်ဖို့လက်ရှိကြံစည်နေသေးတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုဆက်လက်ထားရှိဖို့စစ်တပ်ချင်းထိတွေ့ဆက်ဆံရေးအစီအစဉ်ကိုရဆိုင်ဖို့စတာတွေကိုတင်ပြသွားကြပါတယ်။ဒီကျန်းမာဘွဲကတင်ပြအကြံပြုချက်တွေအပြင်ကုလသမဂ္ဂအနေနဲ့လည်းချက်ချင်းအရေးယူလို့ဆောင်ဖို့တောင်းဆိုသွားမယ်လို့ကော်မတီဥက္ကဋ္ဌ Republican အမတ် Ted Yohu ကဆိုပါတယ်။ဒီကျန်းမာဘွဲမှာ American ဆိုင်ရာ Bangladesh နိုင်ငံသံမကြီးတယောက်ခဲ့ပေမဲ့မြန်မာသံမကြီးကတော့တယောက်ချင်းမရှိခဲ့ပါဘူးခင်ဗျာ
အကြမ်းဖက်အစွန်းရောက်မှုတွေပြန့်နှံ့သွားနိုင်မယ့်အန္တရာယ်ရှိနေတာကြောင့်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခန့်နဲ့ပတ်သက်လို့အရင်းခံအကြောင်းတရားတွေကိုအမြန်ဆုံးဖြေရှင်းပေးဖို့ကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂမဟာမင်းကြီးရဲ့ပြီးခဲ့တဲ့ဘင်္ဂလားဒေ့ရှ်ကီးစင်နဲ့ပတ်သက်ပြီးဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသူကပြောသွားတာပါ။ဖိလစ်ပိုဂရန်ဒီကဒုက္ခသည်တွေနေရာရင်းပြန်နိုင်ရေးကိစ္စဟာကြီးမားတဲ့စိန်ခေါ်ချက်ဖြစ်တယ်လို့ပြောလိုက်ပြီးဘင်္ဂလားဒေ့ရှ်ဘက်အခုရောက်လာတဲ့ဒုက္ခသည်ခန့်မှန်းကြီး၄သိန်းကျော်နဲ့အရင်ကရှိထားပြီးသားဒုက္ခသည်စုပေါင်းလိုက်ရင်စုစုပေါင်းရှိသိဝန်းကျင်ရှိတယ်လို့လည်းပြောပါတယ်ပြဿနာတွေကိုအချိန်မီမဖြေရှင်းနိုင်ဘူးဆိုရင်အကြမ်းဖက်အစွန်းရောက်မှုတွေပိုပြီးပြန့်နှံ့လာမဲ့အခြေအနေတွေဟာစိုးရိမ်ပွဲမှာရှိနေတယ်လို့သူကပြောပါတယ်ဒီအကြမ်းဖက်မှုတွေဖြစ်မလာခင်ကတည်းကရှိခဲ့တဲ့ဆင်းရဲမွေးတင်မှုခွဲခြားဆက်ဆံမှုတွေဟာအခြေခံအကြောင်းတရားတွေဖြစ်တယ်လို့သူကပြောပြီးဒါကိုအလေးထားကင်တွယ်ဖြေရှင်းဖို့လိုတယ်လို့မြန်မာအစိုးရကိုတိုက်တွန်းတာပါကိုဖီအနန်ရခိုင်ကော်မရှင်ရဲ့အဆိုပြုချက်တွေဟာပြဿနာဖြေရှင်းနိုင်မဲ့လမ်းပြမြေပုံဖြစ်ပြီးရိုဟင်ဂျာတွေနိုင်ငံမဲ့ဖြစ်နေတာကိုကင်တွယ်ဖြေရှင်းဖို့နဲ့ရခိုင်ဒေသကမွတ်စလင်နဲ့ဗုဒ္ဓဘာသာအတိုင်းဝိုင်းနှစ်ခုကြားဒေသဖွံ့ဖြိုးရေးအမြန်လှုပ်ဆောင်ဖို့ဖိလစ်ပိုကတိုက်တွန်းပါတယ်ဒီကနေ့မှလည်းကုလသမဂ္ဂအတွင်းမှုချုပ်ဂူတာရက်ကကုလသမဂ္ဂလူညိုရင်းကောင်စီမှရခိုင်အရေးရှင်းပြမှာဖြစ်ပြီးအဖွဲ့ဝင်နိုင်ငံတွေကြားဆွေးနွေးကြမှာပါ
ဒီအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပါရှင်နမ်ယူရော VOA ကသတင်းများဆက်လက်ကြေညာနေပါတယ်။မြောက်ကိုရီးယားရဲ့လက်နက်အစီအစဉ်တွေအတွက်သုံးနေတဲ့ဝင်ငွေလမ်းကြောင်းအလုံးထိန်းချုပ်ပြီးကုန်သွယ်ရေးနဲ့ဗဏ္ဍာရေးပိတ်ပင်မှုတွေအပြည့်အဝလှုပ်ဆောင်ဖို့သမ္မတဒေါ်နယ်ထရမ့်ကအုပ်ချုပ်ရေးအမင်းတရားကိုလက်မှတ်ရေးထုတ်ပြန်လိုက်တယ်လို့အကြမ်းဖက်မှုတိုက်ဖျက်ရေးအရာစီဟောင်းတူကပြောကြားလိုက်ပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီကဒဏ်ခတ်မှုအသစ်တွေအတည်ပြုလိုက်ပြီးရသက်တက်နှစ်ပတ်မပြည့်ခင်မှာပဲသမ္မတထရမ့်ကမြောက်ကိုရီးယားနဲ့အဆက်အသွယ်ပတ်သက်တဲ့စီးပွားရေးလုပ်ငန်းတွေဒဏ်ခတ်အရေးယူနိုင်ဖို့ဒီအုပ်ချုပ်ရေးအမိန့်အနာကိုထုတ်ပြန်လိုက်တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့အကြားရန်ဆောင်ပုတ်ခတ်ပြောဆိုနေမှုကြောင့်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းမဲ့ရေးအတွက်ညှဉ်းပန်းစွာဆောင်ရွက်နိုင်ဖို့မဖြစ်နိုင်ဘူးဆိုတဲ့အမြင်ဟာပုံမကြီးထွားလာနေပါတယ်။မစ္စတာထရမ့်ရဲ့ချင်းချောက်မှုတွေကြောင့်ဒါစစ်ကြည်ကြတဲ့သဘောဖြစ်တဲ့ဆိုရင်မြောက်ကိုရီးယားကျွန်းဆွယ်အနားပြန်ဆန်းမဲ့အမေရိကန်စစ်လေရင်တွေကိုပြစ်ချကောင်းပြစ်ချမယ်လို့လည်းမြောက်ကိုရီးယားဘက်ကပြန်လည်ထင်ကြောက်ထားပါတယ်။ဒီလိုစိတ်လိုက်မှန်ပါထိတ်တိုက်တွန်းနေတဲ့အခြေအနေမှာတွက်ချက်မှုအနေနဲ့တင်းဆောင်သွားရုံနဲ့ပျက်စီးဆုံးရှုံးမှုများပြတဲ့ပဋိပက္ခကြီးဖြစ်လာနိုင်တယ်လို့အကြေခတ်သမားတွေကသတိပေးထားကြပါတယ်
။တူရကီနဲ့ရုရှားနှစ်နိုင်ငံကြားဆက်ဆံရေးတွေတဟုန်တို့တိုးတက်နီးစပ်လာတဲ့သင်္ကေတအဖြစ်တူရကီသမ္မတအာဒူဝန်ဟာဂျာသာပတိနေ့ဒီကနေ့မှာရုရှားသမ္မတပူတင်ကိုအန်ကာရာမြို့တော်ကသမ္မတအိမ်တော်မှာလက်ခံတွေ့ဆုံပြီးဆီးရီးယားအရေးဆွေးနွေးမှာဖြစ်တယ်လို့နိုင်ငံခြားသဘောထားကွဲလွန်းနေတဲ့အခြားကိစ္စတွေကိုဘေးဖယ်ထားရေးကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်။သမ္မတနှစ်ဦးတွေ့ဆုံတဲ့အခါရုရှားနိုင်ငံလို့ S-400 ဒုံးကျည်ကာကွယ်ရေးလက်နက်တွေကိုတူရကီကဝယ်ယူမဲ့ကိစ္စအပေါ်အလေးထားဆွေးနွေးဖို့ရှိပေမဲ့ဒါရီမကဆီးရီးယားရဲ့အနာဂတ်ရေးကိုပါဆွေးနွေးဖို့ရှိတယ်လို့ဘရက်ဆဲအခြေစိုက်ကာနေဂျီသုတေသနအဖွဲ့ကနိုင်ငံရေးသုံးသပ်သူအော်ဂန်ကပြောပါတယ်။ကက်လူမျိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသကအီရတ်ကနေခွဲထွက်ခဲ့တဲ့ခွဲထွက်ဖို့ကြံစည်တဲ့ဒီလူလူဆန္ဒခံယူပွဲရဲ့အကျိုးဆက်တွေကိုဆွေးနွေးကြဖို့လည်းရှိနေပါတယ်။တူရကီနိုင်ငံကနေပြီးတော့ဒီရုရှားလုံ S-400 ဝယ်ယူဖို့ပြီးခဲ့တဲ့လကကြေညာခဲ့တဲ့အတွက် NATO အဖွဲ့ဝင်တွေကစိုးရိမ်မှုတိုးလာပါတယ်။2015တုန်းကဆီးရီးယားလေတပ်အခြေစိုက်စခန်းတစ်ခုမှရှိတဲ့ရုရှားဘုံးကျဲလေယာဉ်တစ်စင်းကိုတူရကီနိုင်ငံကပစ်ချခဲ့ပြီးနောက်ပိုင်းနှစ်နိုင်ငံကြားဆက်ဆံရေးတင်းမာခဲ့ပါတယ
်။လမ်းမဲ့ဗန္ဒာရေးနှစ်အတွင်းအမေရိကန်ပြည်ထောင်စုအနေနဲ့ဒုက္ခသည်4000ခွဲလက်ခံဖို့ရည်ရွယ်တယ်လို့ဒေါ်နယ်ထရမ့်အစိုးရရဲ့အရာရှိကြီးတွေကပြောကြားလိုက်ပါတယ်။ဒါဟာ38နှစ်တာအတွင်းအ ਨੇ ဆုံးလက်ခံတဲ့အရေးအတွက်ဖြစ်ပါတယ်ဒီလိုဒုက္ခသည်လက်ခံမှုအရေးအတွက်ဆွတ်ထားလိုက်တဲ့အတွက်ဒုက္ခသည်အရေးထောက်ခံပြောကြားသူတွေစိတ်ပျက်စရာဖြစ်သွားကြပြီးပြည်တွင်းပြည်ပမှာအလုပ်သမားတွေထောင်ချီခံထားတဲ့စီးပွားရေးလုပ်ငန်းတွေကိုလည်းထုနှက်လိုက်တာလည်းတူပါတယ်သမ္မတထရမ့်ဟာယာတုလက်ခံပြီးသိပ်မကြခင်မှာပဲဒုက္ခသည်လက်ခံမှုပမာဏကိုဆော့ချဖို့ပြောခဲ့ပြီးဒုက္ခသည်များပြားလာခြင်းဟာအမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားကိုပျက်စီးထိခိုက်စေလိမ့်မယ်လို့ဆိုခဲ့တာဖြစ်ပါတယ်
ဒီ space gateway လို့ခေါ်တဲ့အာကာသစခန်းတစ်ခုကိုရုရှားအာကာသအေဂျင်စီနဲ့ပူးပေါင်းပြီးလကဘာအနီးမှာတည်ဆောက်သွားဖို့ရှိတယ်လို့အမေရိကန်အာကာသစူးစမ်းရေးအေဂျင်စီ NASA ကပြောကြားလိုက်ပါတယ်လကဘာအာကာသစခန်းတည်ဆောက်ရေးစီမံကိန်းဟာရေရှိစီမံကိန်းတစ်ရပ်ဖြစ်တဲ့အင်္ဂါဂျိုဘော်လူသားစေလွှတ်ရေးစီမံကိန်းရဲ့တစိမ့်ဒေသလည်းဖြစ်ပါတယ
်ဦးကျဆန္ဒနဲ့ကိုညံဝင်းအောင်ပါရှင်အခုဆက်လက်ပြီးတော့သတင်းလွှာတွေကိုတင်ပြမှာပါမြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးနေတဲ့ဒုက္ခသည်တွေအရေးပတ်သက်ပြီးတော့ဗုဒ္ဓဘုနေ့က American Outlook တော်နိုင်ငံသားရေးရာကော်မတီမှကြားနာပွဲတစ်ခုလုပ်ခဲ့ပါတယ်လက်ရှိအခြေအနေနဲ့ပတ်သက်ပြီးကော်မတီဝင်လွှတ်တော်အမတ်တွေကသုံးသပ်ပြောဆိုကြသလိုကြားနာပွဲမှာတက်ရောက်တင်ပြသူတွေကလည်းသူတို့သိရှိထားတာတွေကိုအစီရင်ခံတင်ပြကြပါတယ်ကိုကျော်ကျော်သိန်းကအပြည့်အစုံကိုပြောပြမှာပါရှင
် Outlook တော်နိုင်ငံသားရေးရာကော်မတီမှ2နာရီနီးပါးကြာကြားနာပွဲတစ်ခုလုပ်ခဲ့တာဖြစ်ပြီးလက်ရှိရခိုင်ပြည်နယ်ကအခြေအနေတွေနဲ့ဖြစ်ရပ်တွေကိုလွှတ်တော်အမတ်တွေနဲ့တက်ရောက်အစီရင်ခံသူတွေကအကြေရုံးပြောဆိုမေးမြန်းတင်ပြခဲ့ကြတာပါကော်မတီဥက္ကဋ္ဌအောက်လွှတ်တော်အမတ် Advice ကပြောတော်တာမှာ
The government of Burma cannot be allowed to blatantly and cruelly
ရိညာမွတ်စလင်တွေနဲ့အခြားလူမျိုးစုတွေကိုမြန်မာအစိုးရကအပြင်းအထန်ရရစစ်စစ်ပြုမှုနေတာခွင့်ပြုထားလို့မဖြစ်နိုင်ပါဘူးအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာရိုဟင်ဂျာအရေးနဲ့လူအခွင့်အရေးကိုဦးစားပေးကိစ္စအဖြစ်သတ်မှတ်ရပါမယ်။အကြမ်းဖက်အခြေအနေတွေကိုရပ်ပစ်ဖို့အတွက်ကျွန်တော်တို့လုပ်နိုင်သမျှနီးလန်းတွေအကုန်လုံးကိုအသုံးပြုသင့်ပါတယ်
။မြန်မာနိုင်ငံနဲ့ပတ်သက်ပြီးအရင်အမေရိကန်သမ္မတတွေလက်ထက်ကပြဋ္ဌာန်းထားတဲ့ဥပဒေတွေအမိန့်ကြေညာစာတွေဟာမြန်မာနိုင်ငံကပြဿနာတွေကိုအကန့်အသတ်ဖြေရှင်းတာမှာအသင့်တော်ဆုံးနီးလန်းမဟုတ်ခဲ့ဘူးလို့ The Heritage Foundation အာရှရေးရာလိလာမှုဌာနကညွှန်ကြားရမှု Walter Lumen ကထောက်ပြပြီးအမေရိကန်ကွန်ဂရက်လွှတ်တော်အနေနဲ့လှုံ့ဆော်သင့်တာတွေကိုတင်ပြတာမှာနိုင်ငံသားစစ်ဖက်ဆက်ဆံရေးပုံမှန်ပြန်ဖြစ်အောင်နောက်ထပ်မလုပ်ဖို့အကြံပြုတင်ပြသွားပါတယ
် Remove authorities in the 2015 National Defense Authorization Act granting DOD
မြန်မာစစ်ဖက်ကိုအကြံပေးဖို့တင်ကြားပေးဖို့လက်ကျင့်ပေးဖို့ကာကွယ်ရေးဌာနကိုခွင့်ပြုထားတဲ့2018ခုနှစ် National Defense Authorization Act NDAA ပါပြဋ္ဌာန်းချက်တွေကိုဖယ်ရှားဖို့အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းကဆုံးဖြတ်ခဲ့တာဟာမှန်ကန်တဲ့လမ်းကြောင်းနဲ့လှုပ်ဆောင်ချက်တစ်ခုဖြစ်ပါတယ်ဒီလိုလုပ်ငန်းမျိုးတွေအတွက်အခြေခံချပေးထားတဲ့2015ခုနှစ် NDAA ဥပဒေပါပြဋ္ဌာန်းချက်တွေကိုကွန်ဂရက်လွှတ်တော်ကဖျက်သိမ်းပြီးနောက်ထပ်အရေးယူလှုပ်ဆောင်သင့်ပါတယ
်မစ္စတာလိုမန်အပါအဝင်ဂျန်နယ်လူတွေအကြံပြုတင်ပြသွားတဲ့အထက်မှာစစ်ဖက်ချင်းဆက်ဆံရေးမလုပ်ဖို့အပြင်အမေရိကန်နိုင်ငံသားတွေမြန်မာနိုင်ငံမှာစီးပွားရေးလုပ်ကံခွင့်ကိုပြန်ပြီးကန့်သတ်ဖို့မြန်မာစစ်ဖက်တာဝန်ရှိသူတွေရဲ့ပိုင်ဆိုင်ပစ္စည်းတွေကိုထိန်းချုပ်ဖို့နဲ့ပြည်ဝင်ခွင့် visa ပိတ်ပင်ဖို့အထူးတန်ခတ်အရေးယူတဲ့လူပုဂ္ဂိုလ်များစီးရင် SDN list ထဲမှာမြန်မာစစ်ဖက်ခေါင်းဆောင်တွေကိုထည့်သွင်းဖို့စသည်အားဖြင့်တန်ခတ်အရေးယူမှုမျိုးစုံချမှတ်ရေးတင်ပြသွားတာတွေရှိပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာ၄သိန်းကျော်ထွက်ပြေးသွားရတဲ့အကြောင်းရင်းတွေကိုကင်တွယ်ဖြေရှင်းတာမှာမြန်မာစစ်တပ်ဒေါအောင်ဆန်းစုကြည်နဲ့နိုင်ငံတကာအသိုင်းအဝိုင်းကတာဝန်ယူလှုပ်ဆောင်ရမှာတွေကိုတင်ပြသွားသူကတော့ Refugees International အဖွဲ့ကလူ့အခွင့်အရေးဆိုင်ရာအကြီးအကဲတာဝန်ရှိသူ Daniel Sullivan မှာ
First and foremost as we've heard a name I think we should be hearing more and more is Senior General Min Aung Hlaing.
ပထမဆုံးနဲ့အဓိကအကြဆုံးကတော့ဗိုလ်ချုပ်မူကြီးမင်းအွန်လိုင်းဦးဆောင်တဲ့မြန်မာစစ်ဘက်ဟာဒီပြဿနာကိုဓာတ်ရိုက်တာဝန်ရှိပါတယ်။ဆိုရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်ကြရတာမှာမြန်မာစစ်သားတွေနဲ့သူတို့ရဲ့ခေါင်းဆောင်တွေဟာအဓိကတာဝန်ရှိသူတွေဖြစ်ပြီးအဲ့ဒီချိုးဖောက်မှုတွေအဆုံးသတ်ဖို့အားအကောင်ဆုံးအနေအထားမှာရှိနေကြသူတွေဖြစ်ပါတယ
်။ American Holocaust Attainment ပြတိုက်မျိုးတုံးတပ်ဖြတ်မှုဒါစီရေးဆိုင်ရာ Simon Scott ဌာနကအစီအစဉ်မန်နေဂျာ Andrea Goodman ကလည်းရခိုင်မှာဖြစ်သွားတဲ့ဖြစ်ရပ်တွေနဲ့ပတ်သက်ပြီးစစ်ဖက်မှာရောဒေါအောင်ဆန်းစုကြည်မှာပါတာဝန်ရှိတယ်လို့ကြားနာပွဲအတွင်းပြောသွားပါတယ
် The military is the primary perpetrator of mass atrocities and should be pressed with all of our
တိုက်ခိုက်မှုတွေမှာပိုပြီးပါဝင်လာတဲ့တိုင်းရင်းသားရခိုင်အရပ်သားတွေရဲ့ထောက်ကူမှုနဲ့ရိုဟင်ဂျာတွေအပေါ်မကြသေးခင်ကကျူးလွန်တဲ့တပ်ဖြတ်မှုတွေမှာအဓိကလက်သေးကတော့မြန်မာစစ်တပ်ပါပဲဒါပေမဲ့လက်ရှိအကြမ်းဖက်တပ်တရားကိုအရှိန်လျှော့ချဖို့မြန်မာနိုင်ငံကလူနည်းစုတွေရဲ့ဘဝတွေနဲ့လွတ်လပ်မှုကိုစစ်ဖက်ရန်ကနေရောအာဆာလိုအဖွဲ့မျိုးတွေရဲ့ရန်ကနေပါအကာအကွယ်ပေးဖို့တကယ်တမ်းတာဝန်ရှိသူကတော့နိုင်ငံမှာတကယ်ကောင်းဆောင်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်ရဲ့တာဝန်ပါပဲ
ဒီကြနာပွဲကိုအမေရိကန်ပြည်ထောင်စုဆိုင်ရာဘင်္ဂလားဒေ့ရှ်နိုင်ငံတပ်အမတ်ကြီးတယောက်ခဲ့ပေမဲ့မြန်မာတပ်အမတ်ကြီးတော့မတက်ရောက်ခဲ့ပါဘူး။ဒါကိုထောက်ပြပြောဆိုသွားသူကတော့ဒီမိုကရက်ပါတီကအောက်လွှတ်တော်အမတ်ဘရက်ရှာမန်ပါ။
I'd also like to introduce the ambassador of Burma but unfortunately I can't because that ambassador is not
မြန်မာတပ်အမတ်ကြီးကိုလည်းကျွန်တော်ဒီမှာမိတ်ဆက်ပေးလို့ပေမဲ့တပ်အမတ်ကြီးကဒီမှာရှိမနေပါဘူး။ တမကြီးသာဒီမှာရှိနေမယ်ဆိုရင်မြန်မာအစိုးရရဲ့မူဝါဒတွေကြောင့်ထောင်ပေါင်းများစွာသောလူတွေနိုင်ငံကနေထွက်ပြေးသွားရတဲ့အပေါ်ကဘာကဘလို့မြင်နေတယ်ဆိုတာကိုသိသွားမှာပါပဲ
။ဂျာနာဘွဲအစိုးရတက္ကသိုလ်ကနေမှာတော့ပွဲကိုအဓိကတာဝန်ယူကြီးချက်တဲ့ကော်မတီဥက္ကဋ္ဌတူဖြစ်သူ Republican အောင်လွတ်တော်အမတ် Ted Hughes ကဒီဂျာနာဘွဲကနေဆက်ပြီးတင်ပြသွားမယ်လို့ဆောင်ရမယ်အချက်တွေကိုအခုလိုပြောသွားပါတယ်။
Our recommendations that are going to come out of this meeting because of you guys are going to be for JDAC to be revoked.
ညီတို့ဒီကျမ်းစာပွဲမှာတင်ပြတာကနေထွက်လာမယ်ကျွန်တော်တို့ရဲ့အကြံပြချက်တွေကတော့ JDAC ကိုချက်ချင်းဖျက်သိမ်းဖို့မြန်မာနိုင်ငံကိုပေးဖို့တင်ပြထားတဲ့ဒေါ်လာ63သန်းအကူအညီကိုဆိုင်းငံ့ထားဖို့ဒါကိုကော်မတီအဖွဲ့ဝင်တွေတော့မသိသေးပါဘူးအခုတော့သိပြီးတော့ကျွန်တော်ထင်ပါတယ်ပြီးတော့ကုလသမဂ္ဂအနေနဲ့အခုချက်ချင်းအရေးယူဆောင်ရွက်ဖို့တောင်းဆိုဖို့ဖြစ်ပါတယ်
ဒီကိန်းပြည်နယ်ကအကြမ်းဖက်အခြေအနေတွေဒုက္ခတွေအများပြားထွက်ပြေးနေရတာတွေလူသားချင်းစာနာမှုဆိုင်ရာအကူအညီလိုအပ်နေတာတွေစသည်အားဖြင့်နိုင်ငံတကာမှအတူအာရုံစိုက်ပြောဆိုတာတွေရှိနေချိန်မှာပဲအမေရိကန်အောက်လွတ်တော်နိုင်ငံရေးရာကော်မတီမှကြားနာပွဲလုပ်တာဖြစ်ပါတယ်ခင်ဗျာ
ဒီကြားနာပွဲမူရင်းအတိုင်းအပြည့်အစုံဗီဒီယိုကိုကျမတို့ရဲ့ burmese.voanews.com website မှာရော VOA Burmese News Facebook စာမျက်နှာပါပါမကြခင်အချိန်ပိုင်းအတွင်းတင်ထားပေးမှာဖြစ်တယ်လို့မြန်မာဘာသာပြန်စာတန်းထုတ်ပြီးတင်ဖို့လဲစီစဉ်နေပါတယ်ရှင်။ဒါနဲ့တစ်ဆက်တည်းပဲဒီ American အောက်လွှတ်တော်ကြားနာပွဲမှာပဲရခိုင်ပြည်နယ်အတွင်းကပဋိပက္ခတွေဖြစ်ပေါ်ခဲ့တဲ့ဒေသတွေကိုမြန်မာနိုင်ငံမှာရှိတဲ့တန်တမန်တွေကိုအစိုးရကလိုက်လံပြသမဲ့အထက်မြန်မာနိုင်ငံဆိုင်ရာ American တပ်မတ်ကြီး Scott Marcio လည်းလိုက်ပါသွားမှာဖြစ်ကြောင်း American လက်ထောက်နိုင်ငံခြားရေးဝန်ကြီး John Sullivan ကပြောကြားလိုက်တာကိုလည်းတင်ပြမှာပါ။ရခိုင်ပြည်နယ်အတွင်းကပဋိပက္ခတွေဖြစ်ပေါ်ခဲ့တဲ့ဒေသတွေကိုနိုင်ငံတကာတန်တမန်တွေလိုက်လံပြသမယ်လို့စက်တင်ဘာလ19ရက်နေ့မှာပြောကြားခဲ့တဲ့မေကွန်းအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောကြားခဲ့တဲ့အတိုင်းဒီကနေ့စက်တင်ဘာလ28ရက်နေ့မှာနိုင်ငံတကာကတန်တမန်48ဦးဟာရခိုင်ပြည်နယ်ကိုတွားရောက်လေ့လာကြမှာဖြစ်ပါတယ်။ကိုစော်ဝင်းလိုင်ကအပြည့်စုံကိုဆက်ပြီးပြောပြမှာပါ
။ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်ခဲ့တဲ့အခြေအနေတွေကိုဘယ်သူမှဆိုကိုယ်တိုင်တွားရောက်လေ့လာဆန်းစစ်တင်ကြောင်းစက်တင်ဘာလ19ရက်နေ့မှာပြောကြားခဲ့တဲ့အမျိုးသားပြန်လည်တင်ပြရင်းနဲ့ညီညာရေးဆိုင်ရာနိုင်ငံအခြေပြမင်းကွန်းအတွင်းတောင်ဆန်းစုကြည်ကထည့်သွင်းပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့နိုင်ငံခြားရေးဌာနအနေနဲ့ဘာတွေလှုပ်ဆောင်နေပါသလဲလို့စက်တင်ဘာလ26ရက်နေ့ကအောက်လွတ်တော်နိုင်ငံခြားရေးရာကော်မတီကြားနာပွဲအတွင်းမင်းမြန်ရာမှာမြန်မာနိုင်ငံဆိုင်ရာမြန်မာသားအမကြီးစကော့မာရှယ်အနေနဲ့ရခိုင်ပြည်နယ်ကအခြေအနေတွေကိုကိုယ်တိုင်တွားရောက်လေ့လာဖို့ရှိနေကြောင်းလက်ထောက်နိုင်ငံခြားရေးဝန်ကြီး John Sullivan ကအခုလိုဖြေကြားသွားခဲ့ပါတယ
် Well our outreach has started at the top with Secretary Tillerson and our ambassador is working very hard and looking to go up to the region
ဒါကမြန်မာလက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခတွေနဲ့ပတ်သက်လို့ကျွန်တော်တို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကဦးဆောင်လှုပ်ဆောင်နေတာဖြစ်ပါတယ်မြန်မာနိုင်ငံမှာရှိနေတဲ့ကျွန်တော်တို့တန်အမကြီးဟာလည်းအစွမ်းကုန်စ조사လှုပ်ဆောင်နေပြီးရခိုင်ပြည်နယ်ကိုအခုသတင်းပတ်အတွင်းတွားရောက်ဖို့စီစဉ်နေပါတယ်ကျွန်တော်တို့အနေနဲ့ရခိုင်ပြည်နယ်ပဋိပက္ခအတွက်အမေရိကန်ဒေါ်လာ32သန်းအကူအညီပေးထားပြီးလည်းဖြစ်ပါတယ်။နောက်ထပ်အကူအညီတွေလည်းပေးဦးမှာပါ။ကျွန်တော်တို့နိုင်ငံရေးဝန်ကြီးဌာနအနေနဲ့ဒီကိစ္စကိုအရှိန်မြှင့်လှုပ်ဆောင်နေပါတယ်။ဒီပြဿနာဟာမြန်မာနိုင်ငံရဲ့ပြဿနာတစ်ခုတည်းမဟုတ်သလိုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အမေရိကန်ရဲ့ပြဿနာကြီးပဲလည်းမဟုတ်ပါဘူး။ဒါဟာကမ္ဘာလုံးဆိုင်ရာပြဿနာကြီးဖြစ်ပါတယ်။ဖြစ်ပေါ်နေတဲ့အခြေအနေတွေဟာအင်မတန်ဝမ်းနည်းစရာကောင်းပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြဿနာတွေဖြစ်ခဲ့ပြီးတဲ့နောက်အဲ့ဒီနေရာတွေစီတဲ့နောက်တည်းအကူအညီပေးသူတွေကိုလွတ်လွတ်လပ်လပ်တွန်းလာခွင့်ပြုဖို့တောင်းဆိုမှုတွေလည်းကြဲကြဲပြန့်ပြန့်ထွက်ပေါ်လာပြီးတဲ့နောက်ကြာသာပတိနေ့မှာနိုင်ငံတကာအဖွဲ့တစ်ခုကိုတွားခွင့်ပေးဖို့စီစဉ်ထားကြောင်းစက်တင်ဘာလ25ရက်နေ့ကကုလသမဂ္ဂမှာပြောကြားတဲ့မင်းငွန်းအတွင်းကုလသမဂ္ဂဆိုင်ရာမြန်မာသားမကြီးဟောက်တူဆွမ်းကပြောကြားခဲ့ပြီးဖြစ်ပါတယ်။ရခိုင်ပြည်နယ်ကိုတွားရောက်မဲ့နိုင်ငံတကာတန်တမန်ကိုယ်စားလှယ်အဖွဲ့တွေနဲ့အတူကုလသမဂ္ဂကိုယ်စားလှယ်လည်းလိုက်ပါသွားမှာဖြစ်ပါတယ်။အောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီဥက္ကဋ္ဌ Air Rights ကလည်းရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်ကလှုပ်ဆောင်နေတဲ့စစ်စင်ရေးတွေရပ်တန့်ရေးလှုပ်ဆောင်ဖို့လိုအပ်ကြောင်းကိုလည်းစက်တင်ဘာလ25ရက်နေ့မှာပြုလုပ်တဲ့ကြားနာပွဲအတွင်းအခုလိုပြောကြားခဲ့ပါတယ
်။ We have to figure out a way to get across to the military government in Burma that they have to pull the militia
ဒီခံပြင်းတဲ့အတွင်းမှာကြေးရော်တွေမီးရှို့နေတဲ့လုပ်ငန်းတွေရပ်တန့်အောင်အဲ့ဒီမှာရှိနေတဲ့စစ်သွေးကြွတွေရောအစိုးရတပ်ဖွဲ့တွေပါအဲ့ဒီဒေသကထွက်ခေါ်သွားအောင်မြန်မာစစ်တပ်ကိုပြောဆိုနိုင်ဖို့အမေရိကန်အစိုးရအနေနဲ့နီလန်ရှာဖွေလှုပ်ဆောင်ဖို့လိုအပ်ပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားရတဲ့ရိုဟင်ဂျာ၄သိန်းကျော်ကိုမြန်မာနိုင်ငံကိုပြန်လာခွင့်ပြုသင့်ပါတယ်နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ထံကကြေညာချက်ထုတ်ပြန်ယူလောင်းနေတယ်မလုံလောက်ပါဘူးသူဟာတပ်မတော်ကာကွယ်ရေးဦးစီးချုပ်မဟုတ်ပါဘူးမြန်မာနိုင်ငံရဲ့အုပ်ချုပ်ရေးရန်ကြာကအဲ့ဒီယာဒူးကိုစစ်တပ်ကပေးထားတာဖြစ်ပါတယ် နိုင်ငံတကာဖိအားပေးမှုတွေအပြင်ရခိုင်ပြည်နယ်တွင်မှအကူအညီတွေလိုအပ်နေသူတွေအတွက် USAID အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေဝင်ရောက်ခွင့်ပြုအောင်လဲမြန်မာအစိုးရကိုဖိအားပေးသင့်ပါတယ်
ရခိုင်ပြည်နယ်အတွင်းကပဋိပက္ခတွေကိုကိုယ်တိုင်တွားရောက်လေ့လာခဲ့တဲ့အရှိတောင်အာရှဆိုင်ရာအမေရိကန်ဒူးလက်ထောက်နိုင်ငံရေးဝန်ကြီးပက်ထရစ်မာဖီကတော့မြန်မာနိုင်ငံအတွင်းလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေအဆုံးသတ်ရေးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေထောက်ပံ့ပေးပြီးဒုက္ခသည်တွေကိုပြန်လာခွင့်ပြုရေးစတာတွေလှုပ်ဆောင်ဖို့မြန်မာအစိုးရကိုအကြံပေးခဲ့တဲ့အကြောင်းအခြေအနေတွေဟာလက်ရှိတဲ့ပိုဆိုးသွားခဲ့ရင်နိုင်ငံတကာမှာဖြစ်နေတဲ့အကြမ်းဖက်မှုပုံစံမျိုးတွေမြန်မာနိုင်ငံအတွင်းမှာဖြစ်ပေါ်လာနိုင်တဲ့အခြေအနေရှိတယ်ဆိုတာကိုလည်းသူ့အနေနဲ့အကြံပေးပြောကြားခဲ့တဲ့အကြောင်းမြန်မာနိုင်ငံကပြန်လာအပြီးစင်ကာပူနိုင်ငံမှာခီးတထောင်နားစဉ်ပြောကြားခဲ့ပါတယ်ခင်ဗျာ
ကိုစော်ဝင်းလိုက်ပြောပြသွားတာပါအခုလိုနိုင်ငံတကာကအထူးစိုးရိမ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းပဋိပက္ခအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုယ်တိုင်လည်းဒီကနေ့မှလုံခြုံရေးကောင်စီမှအစီရင်ခံတင်ပြဖို့ရှိတဲ့အကြောင်းကိုတက်ဆက်ထဲနားဆင်ပါရှင်ဒီကနေ့နယူးယောက်ကုလသမဂ္ဂဌာနချုပ်လုံခြုံရေးကောင်စီမှကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ဟာမြမအရေးပထမဆုံးအကြိမ်လူသိရှင်ကြားအစီရင်ခံတင်ပြမှာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ပုတ်တပူးနေ့ကကျင်းပတဲ့နယူးယောက်ကုလသမဂ္ဂပုံမှန်သတင်းစာရှင်းလင်းပွဲအတွင်းရေးမှူးချုပ်ရုံးရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကအခုလိုပြောပါတယ
်။ And just to confirm that the Secretary General will brief on the situation
ရန်ယိကောင်စီမှမြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်ပြီးတော့မနေ့ဖြန်နေ့လယ်3နာရီမှာကုလသမဂ္ဂအတွင်းမှုချုပ်စင်ခန်းစာတင်ပြဖို့ရှိတယ်ဆိုတာကိုအတည်ပြုပါတယ်။ဒါကပြန်ပြောင်းလိုက်တဲ့အစည်းအဝေးမှာလုံခြုံရေးကောင်စီဥက္ကဋ္ဌဘက်ကလည်းထပ်ပြီးတော့အတည်ပြုချက်ထုတ်ပြန်မှုရှိပါလိမ့်မယ်
။တဆက်သေးပဲသီရိလင်္ကာနိုင်ငံမှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေတိုက်ခိုက်ခံရမှုကိုကုလသမဂ္ဂကစိုးရိမ်မကင်းဖြစ်မိကြောင်းစတီဗင်ဒူဂျာရက်ကအခုလိုပြောပါတယ
် And also on the issue of the Rohingyas UNHCR says that it's alarmed by
ထိုင်ရိုဟင်ဂျာရေးနဲ့ပတ်သက်ရင်သီရိလင်္ကာနိုင်ငံမြို့တော်ကိုလံဘိုအပြင်ဘက်ရိုဟင်ဂျာကလေးတွေနဲ့အမျိုးသမီးတွေအများဆုံးရှိနေတဲ့ဒုက္ခသည်ခိုးလုံရာစခန်းတွေကိုမနေ့ကဝင်ရောက်တိုက်ခိုက်တဲ့အဖြစ်က UNHCR အနေနဲ့အထူးပဲစိုးရိမ်မိပါတယ်အဲ့ဒီစခန်းတွေကရိုဟင်ဂျာဒုက္ခသည်32ဦးကိုဒီနေ့အစောပိုင်းတုန်းကသီရိလင်္ကာရေတပ်ကနေကယ်ဆယ်ခဲ့တာဖြစ်ပြီးအဲ့ဒီဒုက္ခသည်တွေကိုအကူအညီကာကွယ်ပေးတဲ့အတွက်သီရိလင်္ကာအစိုးရကို UNHCR ကအထူးပဲကျေးဇူးတင်ပါတယ်အခုလိုဝင်ရောက်တိုက်ခိုက်မှုကြောင့်ဒုက္ခသည်တွေခိုးလုံတဲ့စခန်းထဲမှာကူညီလှုပ်ကြိုင်နေတဲ့ UNHCR ကဝန်ထမ်းတွေရဲ့လုံခြုံရေးကိုလည်းစိုးရိမ်ပါတယ
်လုံခြုံရေးကောင်စီမှာဒီကနေ့မြမအရေးဆွေးနွေးပွဲဟာအလွန်အရေးကြီးကြောင်းနဲ့ပြင်သစ်အနေနဲ့လည်းဖိအားပေးဖို့ရှိကြောင်းကုလသမဂ္ဂဆိုင်ရာပြင်သစ်တန်အမတ်ကြီး Francer Delta ကအင်္ဂါနေ့ကသတင်းတောက်တွေနဲ့တွေ့ဆုံရမှာအခုလိုပြောပါတယ
် We as France push for a strong
ရိုဟင်ဂျာပြည်နာကြတဲ့ကိုဖြေရှင်းဖို့လုံခြုံရေးကောင်စီဘက်ကခိုင်မာပြီးညှို့တဲ့တုတ်ပြန်ဆောင်ရွက်ချက်ထွက်ပေါ်လာဖို့ပြင်သစ်အနေနဲ့တွန်းအားပေးသွားမှာဖြစ်ပါတယ်ပြင်ထန်ပြီးညှို့တဲ့တုတ်ပြန်မှုပါပထမအဆင့်ကလုံခြုံရေးကောင်စီမှာကုလသမဂ္ဂအတွင်းရေးမှူးချုပ်အနေနဲ့လူသိရှင်ကြားရှင်းလင်းတင်ပြဖို့ပြင်သစ်ဟာအခြားလူညုံရေးကောင်စီအဖွဲ့ဝင်6နိုင်ငံနဲ့အတူတောင်းဆိုခဲ့တာဖြစ်ပါတယ်။ဒုတိယအဆင့်ကတော့အောက်တိုဘာလမှာပြင်သစ်ကလူညုံရေးကောင်စီအလှည့်ကျဥက္ကဋ္ဌတာဝန်ယူတဲ့အခါမှာကိုဖီအာနန်နဲ့ကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့အလို့သဘောတွေ့ဆုံပွဲအမြန်ဆုံးလုပ်နိုင်ဖို့စီစဉ်ထားပါတယ်
။ဒါ့အပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာလူညုံရေးတပ်တွေကအင်အားလုံခြုံသုံးပြီးနယ်မြေရှင်းလင်းရေးကြောင့်တဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာမွတ်စလင်တွေတိမ့်နဲ့ချီထွက်ပြေးခဲ့ကြရတဲ့အခြေအနေနဲ့ပတ်သက်လို့ပြည်နှစ်နိုင်ငံရဲ့သဘောထားကိုအခုလိုပြောပါရစေ
We are extremely worried by the situation in Myanmar
မြန်မာနိုင်ငံအခြေအနေကိုကျွန်တော်တို့အလွန်အလွန်စိုးရိမ်မကင်းဖြစ်မိပါတယ်လူသားချင်းစာနာထောက်ထားမှုနဲ့လူညုံရေးအခြေအနေဟာအလွန်ကိုအရေးကြီးနေပါတယ်ကျွန်တော်တို့ရတာတဲ့သတင်းအချက်အလက်တွေအရဆိုရင်ရိုဟင်ဂျာဒုက္ခသည်ပေါင်း 42,000 ကျော်ဟာသူတို့နိုင်ငံကနေထွက်ပြေးခဲ့ရပါတယ်အများစုဟာကလေးငယ်တွေဖြစ်ပါတယ်ကုလသမဂ္ဂအထွေထွေညီလာခံမှာပြီးခဲ့တဲ့သတင်းဘက်ကပြင်သစ်သမ္မတမက်ခရွန်မေခွန်းပြောကြားတော့ကအဲ့ဒီမှာဖြစ်နေတဲ့အခြေအနေတွေကိုလူမျိုးတုံးတပ်ဖြတ်မှုအဖြစ်သတ်မှတ်ကြောင်းပြင်းပြင်းထန်ထန်ပြောသွားပါတယ
်အတွင်းမှုချုပ်ကိုယ်တိုင်လုံခြုံရေးကောင်စီမှမြမအရေးအစီရင်ခံတင်ပြဖို့မတိုင်ခင်ရှေ့ပြေးအဖြစ်ကုလသမဂ္ဂနိုင်ငံရေးရာတာဝန်ခံဂျက်ဖရီဖီလ်မန်ကနေလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုတကပိတ်အစီရင်ခံခဲ့ပါတယ်ရခိုင်အရေးနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှဩဂုတ်လ30ရက်နေ့ကပထမအကြိမ်နဲ့စက်တင်ဘာလ14ရက်နေ့ကဒုတိယအကြိမ်ဆွေးနွေးခဲ့ပါတယ်။တတိယအကြိမ်ဆွေးနွေးပွဲကိုတော့အောက်တိုဘာလအတွင်းကျင်းပမယ်လို့မစ္စတာဖီလ်မန်ကပြောပါတယ်။စက်တင်ဘာလ5ရက်နေ့ကလုံခြုံရေးကောင်စီဥက္ကဋ္ဌကိုပေးပို့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အစာမှာတော့
ရခိုင်ပြည်နယ်မှာလူသားချင်းဆိုင်ရာကပ်ဘေးဒုက္ခကြီးရှောင်ရှားနိုင်ရေးလုံခြုံရေးကောင်စီဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာအစိုးရကိုဖိအားပေးဖို့တိုက်တွန်းထားပါတယ်ရှင်။ကြာသပတေးနေ့နေနဲ့ခင်ပြည်ရေးမြန်မာပိုင်းစီစဉ်ကိုနားဆင်နေတာပါ။အခုတော့ရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်ဒေသဘက်ကိုရောက်ရှိနေတဲ့ကျမတို့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်သတင်းပေးပို့ချက်ကိုကြောပြမှာပါ။သူဟာဟိန်းနူဘာသာဝင်တွေရုပ်အလောင်းတွေကိုရှာဖွေတွေ့ရှိထားတဲ့ရဲဘော်ကြားကျေးရွာကိုရောက်ရှိသတင်းယူနေပါတယ်။အဲ့ဒီမှာသူတွေ့ရှိရတဲ့အခြေအနေတွေကိုအခုလိုပြောပြပါရစေ
။ဒီကနေ့ကျွန်တော်သွားတာကတော့ကျွန်တော်ဒီကမ်မရွန်ကနေတော့စီစဉ်ပေးတဲ့အစီအစဉ်နဲ့သွားတဲ့ခီးစဉ်ပေါ့လေ။ခီးစဉ်ဆိုတော့ကျွန်တော်တို့ရန်ကုန်ကနေပေါ့စစ်တွေစစ်တူရနေပြီးတော့မှကျွန်တော်တို့ဒီဟိန်းနူအလောင်း45လောင်းကိုသူပေါ်တွေ့ရှိထားတဲ့နေရာပေါ့အဲ့နေရာတော့မောင်းသောမြို့နယ်တဲကခမောင်းစိတ်မြို့နာလေးကရဲဘော်ကြားကြီးရွာကိုကျွားပါတယ်အဲ့ဒီမှာတော့ကျွန်တော်တို့ဒီသူပေါ်ထားတဲ့နေရာတော့အဓိကသူတို့ပထမ28လောင်းတွေ့ထားတဲ့နေရာရဲ့နောက်တစ်ခုက18လောင်းတွေ့ထားတဲ့နေရာပေါ့လေ24ရဲ့နေရာ28လောင်းတွေ့ရဲ25ရဲ့နေရာ18လောင်းတွေ့ရဲ့ဆိုတဲ့နေရာတွေကိုသူတို့လိုက်ပြပါတယ်ပြတဲ့အချိန်မှာတော့ကျွန်တော်တို့တွေ့ရတဲ့မြင်ကွင်းကတော့အဲ့ဒီမှာကျွန်တော်တို့ဒီသတင်းမီဒီယာသမားတွေရောက်လာတဲ့အချိန်မှာအရာဒီဆုံးသူတွေရဲ့အစီအမှုတားခြင်းကြီးအိုင်နာလေးမှာပဲရှိနေကြတယ်ရှိနေတော့အဲ့ဒီလူတွေရဲ့ငိုယိုးနေတဲ့နေကိုပဲကြားရတယ်ဗောလေတွေ့ချင်းမှာတော့အဲ့မှာတော့ကျွန်တော်တို့အဲ့ဒီဒီဆုံးတဲ့သူတွေကိုမတန်းတပ်ပုံရိုက်တာတွေရှိရဗောလေတပ်ပုံရိုက်တာတွေအတူတူရိုက်ရရှိရဗောရှိတော့အဲ့ဒီမှာတော့ဒီအငင်းပွားနေတဲ့ကိစ္စဗောဗျာဒီတည်တဲ့လူတွေကတက်ကတ်တက်တယ်ဆိုတော့လေတချို့တွေကဒီတက်ကတ်တက်ပြီးတော့မှဒီလိုမှလုပ်တယ်ဆိုတော့ပြောဆိုနာလည်းရှိရပေါ့ဒီအစိုးရဘက်ကထုတ်ပြန်တာလည်းဒီဘာသာနဲ့တက်တယ်ဆိုတော့ပြောရတယ်ရှိရပေါ့ရှိတော့အဲ့ဒါနဲ့ပတ်သက်ပြီးကျွန်တော်မေးပါတယ်ဒီကိစ္စကိုဥဆောင်တော့မှဒီအလောင်းတွေကိုရှာဖွေတဲ့ဒီနေရာတည်းမှာပါတဲ့ဥမောင်းနေဆိုတဲ့ပုဂ္ဂိုလ်ကတော့သူသူချက်တည်းပြောပြတာကတော့ဒီတည်ဆုံးသူတွေအလောင်းတွေကိုတွေ့တာပထမအဓိကအချက်ကတော့ကျွန်တော်ဒီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဒီအချက်ပထမရဖန်စီခေါ်ဆောင်တော့တဲ့ဟိန္ဒူအမျိုးသမီး၈ယောက်ကနေပေါ်မှာသူတို့ ਨੇ ဂျင်းနေတဲ့လူတွေကိုပြန်ဆက်သွဲလာတယ်ဆက်သွဲလာတော့မှဒီနေရာတွေမှာတော့ဒီလူတွေကိုတတ်ထားခဲ့ဆိုတော့သူတို့ကနေပေါ်မှာပြောတယ်ဆိုရဲတည်ငြိမ်ရသူတို့ကနေပေါ်မှာအဲ့နေရာကိုအစိုးရအာဏာပိုင်လို့အကြောင်းကြားပြီးလာရှာတယ်လို့ပြောပါတယ်အဲ့ဒီချင်းလူအမျိုးမျိုးရှိရောက်တော့သူတို့ကိုဟိုအကြံဖက်သမားတွေကတော့သူတို့ဘာသာတွေကိုဝင်ရမယ်ဆိုပြီးမှဒီဘာသာတွေကိုဝင်မတတ်ဘူးဆိုပြီးမှချင်းချောက်ခေါ်ဆောင်တော့ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာအဲ့ကုတူပလောက်ဆက်ောက်နေလို့ပြောပါတယ်။အဲ့ဒါဆိုအဲ့လူတွေရဲ့ပြောဆိုချက်ကတော့အဲ့ဒီအမျိုးသမီးရှိရောက်ကပြောတဲ့တဲ့ရင်ကသူကလာရှာဖွေတဲ့အချိန်မှာပထမမှာဒီကလေးနဲ့အမျိုးသမီးတွေတည်ဆုံသွားတဲ့ဟာတွေကိုသူတို့တွေ့တယ်။အဲအချို့လောင်း28လောင်းကိုတွေ့တယ်။နောက်အဲ့ဒီအမျိုးသမီးတွေကပြောဆိုချက်ရပဲ။နောက်တနေ့အောင်ထပ်ရှာရှိမှာ18လောင်းကိုတွေ့တယ်လို့ပြောပါတယ်ဗျ။ဒီအလောင်းတွေမှာတော့ဒီသူတို့ကတော့ရဲတင်းကိုစီးပြတ်ထားတဲ့ဟာမျိုးတွေတွေ့တယ်။နောက်မျက်စိကိုပိတ်ထားတဲ့ဟာတွေကိုတွေ့တယ်ပေါ့။အဲ့ဒါတွေကတော့သူတို့အင်းနာရွာသားတွေကပဲတက်ဖြတ်တာဖြစ်နိုင်တဲ့ဆိုကြောင့်မို့အခုလိုမျိုးလုပ်တယ်ဆိုတော့ပြောရလေရှိပါတယ်။ဟိုမောင်တော်ရောက်တဲ့အချိန်မှာတော့ကျွန်တော်ပန်းတော်ပြင်လို့ခေါ်တယ်ကျွန်တော်တို့အဲဒီဟွာမှာတော့မွတ်စလင်ကြီးရွာမှာကတော့မပြေးဘဲနဲ့နေတဲ့ရွာသူရွာသားတွေလည်းရှိပါတယ်။ကလေးတွေလည်းတွေ့ရပါတယ်။အဲဒီနေရာမှာလည်းဒီတက်မတော်ဟာနေလဲစေကူတာရေးအဖွဲ့ကနေမှာဘွားရောက်တော့မှစေကူတာပေးနေကြလို့လည်းကျွန်တော်တွေ့ရပါတယ်ဗျာ
။ဒါကတော့ကျမတို့ VOA သတင်းတောက်ကိုမိုးစော်ကနေဒီရဲဘော်ကြားကြီးရွာမှာသူတွေ့ရှိရတဲ့အခြေအနေတွေကိုသတင်းပေးပို့ထားတာပါမြန်မာအစိုးရကနေပြည်တွင်းပြည်ပသတင်းမီဒီယာတချို့ကိုတွားရောက်ကြီးစုမေးမြန်းခွင့်ပေးတဲ့အစီအစဉ်နဲ့အတူကျမတို့ VOA သတင်းတောက်တွေလည်းလိုက်ပါသတင်းယူနေတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်မကြာခင်မှာတော့ဒုတိယပိုင်းအစီအစဉ်ကိုဆက်လက်နှာစင်ရမှာပါ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
င်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့တောက်ကြနေနေခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနာရီဝဲအစီအစဉ်မှာနားဆင်ရမှာကတော့
ဆောလာဟာလာသဘာဝတတိပင်ညမှာအမှန်တရားတရားဖွင့်ဖြစ်တာလေဒီစကားလေးရှိတာပဲဥကျော်စံသားရဲ့
ဒါကတော့ဥကျော်စံသားရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ရှင်အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြမနိုင်ငံဆိုင်ရာစောင်းပါတချို့ကိုမူရင်းအာပေါ်မပြတ်ဒေါ်လာလာတန်းနဲ့ဥကျော်စံသားတို့ကကောက်နှုတ်တင်ပြမှာပါ
ရင်းရပြဒနာအကင်တွေမတက်ရင်အကျံဖက်ဝါရမျက်နှာစာသစ်တရဖြစ်လာနိုင်တဲ့ဆရက်ကောင်းစင်ရေးဂလိုဘယ်မှာဘတ်တလတန်ရေးသားထားတာကိုတင်ပြလိုပါတယ်။မွတ်စလင်ရိုဟင်ညာတွေပေါ်ရဲရဲဆက်ဆက်လှုပ်ဆောင်မှုကြောင့်မြန်မာနိုင်ငံဟာအမေရိကန်နဲ့ဗြိတိန်တို့မှရရှိထားခဲ့တဲ့မိတ်ဆွေသစ်တွေနဲ့ကွဲပြားဖြစ်လာနေခြင်းတရုတ်ကမြန်မာအစိုးရကိုထောက်ခံအပပီဝင်လာသလိုအိန္ဒိယကတော့အစ္စလာမ်စစ်သည်ကြွဝါရပြန့်နှံ့လာမှာကိုစိုးရိမ်နေပါတယ်။တိုင်းနဲ့ချီတဲ့ဒုက္ခသည်တွေကိုလက်ခံထားရတဲ့ဘင်္ဂလားဒေ့ရှ်ကလည်းပြည်တွင်းလုံခြုံရေးကိုစိုးရိမ်နေပါတယ်။ရဲစခန်းတွေကို ARSC ကျန်းဖက်သမားတွေတိုက်ခိုက်လို့စစ်တပ်ကပြင်းပြင်းထန်ထန်တုံ့ပြန်မှုကြောင့်ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြရတာပါဒီနေရာမှာလူခွင့်ရေးချိုးဖောက်မှုတွေအများကြီးရှိခဲ့တဲ့ဆိုတဲ့သတင်းတွေကြောင့်ဗြိတိန်နိုင်ငံကဆိုရင်မြန်မာစစ်တပ်ကိုစစ်နမ်းပေးမဲ့အစီအစဉ်ရဆိုင်လိုက်တယ်လို့အမေရိကန်ကလည်းမြန်မာစစ်တပ်ကို IMET ခေါ်စစ်နမ်းပေးဖို့အစီအစဉ်ကိုအလားတူရဆိုင်လိုက်ပါတယ်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ကလည်းစစ်တပ်ရဲ့နိုင်မည်ရှင်းလင်းရေးကိုဆုတ်ချပြောဆိုခြင်းမရှိဘူးဆိုပြီးတော့နိုဘယ်ငင်းချမ်းရေးဆုကိုပြန်လည်ရုပ်သိမ်းဖို့အထီးတောင်ပြောဆိုသူတွေရှိလာပါတယ်။အနောက်တိုင်းနိုင်ငံတွေကဒီလိုထုတ်ချပြောဆိုသံတွေဟာတကယ်တော့တရုတ်တို့နားမှာဂီတသံဖြစ်နေပါတယ်။ရိုဟင်ဂျာပြည်သူနဲ့ပတ်သက်ပြီးအနောက်တိုင်းမီဒီယာတွေကဒေါင်ဆန်းစုကြည်ကိုပြင်းပြင်းထန်ထန်ဝေဖန်နေပြီးမဲ့ပြည်သူလူထုရဲ့အကျိုးစီးပွားကိုကာကွယ်ပြီးပြည်ပဖီအားကိုအခံတဲ့အတွက်တရုတ်မိတ်ဆွေတွေကသဘောကျကြတယ်လို့တရုတ်အစိုးရအပေါ် The Global Times မှာရေးသားထားပါတယ်။စစ်တပ်လူရက်ကိုဘာမှမပြောဘူးနှုတ်ဆက်နေတယ်ဆိုတဲ့ဒေါင်ဆန်းစုကြည်ဟာစက်တင်ဘာ16ရက်မှာရုပ်မြင်သံကြားကတဆင်ရှင်းလင်းပြောကြားခဲ့ပေမဲ့ပြပြသသမရှိဘူးလို့အနောက်နိုင်ငံတွေကဆက်လက်ဝေဖန်ကြပါတယ်။အဲဒီနောက်မကြာခင်မှာတရုတ်မီဒီယာနဲ့စီသံအင်တာဗျူးလုပ်တော့မြန်မာနိုင်ငံရဲ့ရှုပ်ထွေးခက်ခဲတဲ့ပြဿနာကိုနားလည်သဘောပေါက်ပြီးတဲ့အတွက်တရုတ်ကိုကျေးဇူးတင်ကြောင်းသူကပြောခဲ့ပါတယ်။မိတ်ဆွေကောင်အိန္ဒိယနိုင်ငံကလည်းမြန်မာနဲ့လက်တွဲပြီးအကြမ်းဖက်သမားတွေကိုချေမှုန်းဖို့ခါရေးချောင်းလုံခြုံမှုပူးပေါင်းဆောင်ရွက်ရေးသဘောတူညီမှုလုပ်ဖို့ဆိုတာတွေကိုလည်းပဲလက်မှတ်ရေးထွက်ခဲ့ပါတယ်။ ARSA ခေါင်းဆောင်တွေဟာဘင်္ဂလားဒေ့ရှ်မှာအစ္စလာမ်ယူဆွေးပြင်းထန်တဲ့ BGI ခေါင်းဆောင်တွေနဲ့ရေရှည်ဆက်ဆံမှုရှိလာတဲ့အတွက်လက်ရှိအဝါမီပရောဂျက်အစိုးရကလူငယ်ရေးအန္တရာယ်ဖြစ်စုမြင်ထားပါတယ်။ဒါပေမဲ့လာမယ့်ရွေးကောက်ပွဲမှာအဝါမီပရောဂျက်ရှုံးနိမ့်သွားရင်တော့ယူဆွေးပြင်းထန်တဲ့အုပ်စုတွေအင်အားကောင်းလာပါလိမ့်မယ်။အဲဒီခါ ARSA ဟာဒေသတွင်းပထဝီနိုင်ငံရေးချိန်ကွင်းညာကိုတစ်ဖက်ဆောင်ရင်းဖြစ်စေနိုင်ပါတယ်။ဒုက္ခသည်တွေနဲ့ဘင်္ဂလားဒေ့ရှ်တို့နစ်နာနေရချိန်အနောက်နိုင်ငံတွေကခြေကုပ်လွတ်သွားပြီးတရုတ်နဲ့အိန္ဒိယတို့ကတော့သူတို့အကျိုးအတွက်ဝေစုခွဲနေကြပါတယ်။အနောက်နိုင်ငံတွေအနေနဲ့ဒီပြဿနာကိုမှန်မှန်ကန်ကန်ချင်းကပ်ပြီးအလွန်ကြုံဆုတ်ချနေမှုကိုမဆောင်ကျင်ကြဘူးဆိုရင်တော့ဒေသတွင်းတရုတ်အင်အားကြီးမားလာပြီးအကြမ်းဖက်ဝါရအတွက်နယ်မြေသစ်တရဖြစ်ထွန်းလာနိုင်တယ်လို့យေသထားပါရခင်ဗျာ
။ဆက်လက်ပြီး The Indian Express သင်းစာကြီးမှာ KG Sherish ရေးသားတဲ့အိန္ဒိယရဲ့ပြည်တွင်းရေးစိုးရိမ်မကင်းဖြစ်မှုတွေကိုလူသားချင်းစာနာမှုခံစားချက်တွေတဲ့ပိုဦးစားပေးရမယ်ဆိုတဲ့ The Rohingya Threat Rohingya India ဆိုတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလူပါလေ Muslim Rohingya အစုံရောက်ဖွဲ့တိုက်ခိုက်မှုအပြီးဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မှာပဋိပက္ခကြောင့်အမျိုးသမီးနဲ့ခရီးငယ်အပါအဝင် Hindu အလောင်း28လောင်းတို့ကိုတွေ့ရှိကြောင်းမြန်မာစစ်တပ်ကကြီးညာခဲ့ပြီးတရက်အကြာမှာ Times Now သတင်းစာကဩဂုတ်လ25ရက်နေ့က Hindu ဘာသာဝင်100တို့ကိုရူဟင်ဂျာ300တို့ကပြန်ပြီးဆွဲသွားပြီးအဲ့ဒီအထက်မှာမွတ်စလင်ဘာသာကိုအတင်းပြောင်းမဲ့မြို့သမီး10ဦးကလွဲလို့ကျန်92ဦးတို့ကိုရှာမတွေ့နိုင်ခဲ့တဲ့အကြောင်းသတင်းဖော်ပြခဲ့တာဖြစ်ပါလေဒီအကြမ်းဖက်မှုကြောင့်ဟိန္ဒူနဲ့ဗုဒ္ဓဘာသာဝင် 3,000 ခန့်တို့ဟာလေအိုးအိမ်မဲ့ဖြစ်ခဲ့ရကြောင်းဒီဇက်တိုက်ဖြစ်ရ200တို့ကိုကြည့်ရင်ပါကစ္စတန်အခြေစိုက်အကြမ်းဖက်အုပ်စုဟာရူဟင်ဂျာတွေကိုထိုးဖောက်ဝင်ရောက်နိုင်ခဲ့ပြီဆိုတဲ့အိန္ဒိယရဲ့အဆိုးဆုံးစိုးရိမ်မှုကိုအတည်ပြုရာရောက်တဲ့အကြောင်းနဲ့ဒီအခြေအနေဟာမြို့သားလူကြုံရေးတွေကြီးလေးတဲ့အန္တရာယ်ဖြစ်တဲ့အကြောင်းလည်းရေးသားထားပါလေ။ဒါအပြင်ဒုက္ခသည်များဆိုင်ရာ1950ခုနှစ်1960စာချုပ်တွေကိုလည်းအိန္ဒိယကလက်မှတ်ရေးထိုးထားခြင်းမရှိတဲ့အပြင်အိန္ဒိယဖွဲ့စည်းပုံအခြေခံအပိုက်19အရာလည်းအိန္ဒိယမှာနိုင်ငံသားတွေသာမြဲတမ်းနေထိုင်ခွင့်ရရှိသင့်ပြီးလတ်စွာတော်လာကွင်းစားတဲ့အခွင့်အရေးတွေကိုက ခံစားခွင့်ရှိကြတာဖြစ်တယ်လို့စောင်းပါရှင်က The Indian Express သတင်းစာမှာရေးသားထားတာကိုတင်ပြလိုက်ရပါတယ်ရှင
်။တော်ရရှင်များရှင်မြန်မာနိုင်ငံမှာသာမကတကဘာလုံးကအာယုံစိုက်နေတဲ့ရခိုင်ပြည်နယ်အချက်တဲဟာဖွံ့ဖြိုးရေးလူခွင့်ရေးလုံခြုံရေးစသဖြင့်အထိပယ်မျိုးမျိုးကောက်ကြပါရယ်အနာသည့်ဆေးရှိဆိုတဲ့ဆူယိုးစကားလိုပဲရခိုင်ပြည်နယ်မှာကြုံနေရတဲ့ပြဿနာတွေကိုကုစားနိုင်ရေးယောဂါလက္ခဏာကိုဘယ်လိုခွဲခြားဆုံးဖြတ်နိုင်မလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပြဿနာရဲ့ဒစိတ်တစ်ပိုင်းဖြစ်မဲ့အစားအဖြေရဲ့ဒစိတ်တစ်ပိုင်းအဖြစ်အပြုသဘောဆောင်ပါဝင်ဆွေးနွေးကြဖို့လည်းဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-3855လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လည်လိုက်အစီအစဉ်ကကျေးဇူးပါတယ်ရှင်။
ခုဆက်လက်ပြီးတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လှလှတန်းကတင်ဆက်မှာပ
ါဒီနေ့မြတ်တွေတင်ပြမယ့် idiom အသုံးကတော့
hit the ground running
ဖြစ်ပါတယ်စာလုံးပေါင်းက hit hit ထိတာရိုက်တာ the theground, ground, the ground ကတော့မြေကြီး running, running ကတော့ပြေးတာကိုဆိုလိုပါတယ်။စကပိုက်ခူလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့မြေကြီးကိုထိပြီးပြေးတာပေါ့ရှင်။ idiom ဆိုတဲ့သဘောအဓိပ္ပာယ်ကတော့လုပ်ငန်းခွင်မှာစပြီးအလုပ်လုပ်တာနဲ့သင်ပြမနေရတော့ဘဲတန်းပြီးတခါတည်းအလုပ်မှာစသုံးနိုင်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။လူတဦးဟာခြေချပြီးဟေးဆိုတာနဲ့စံတဘွားဝါမလုံနေရပဲလမ်းတောင်မလျှောက်တော့ပဲပြေးတောင်ပြတ်တတ်တဲ့လူမျိုးဆိုလို့ရှိရင်ဘလောက်တောင်အလုရှင်တူအနေနဲ့အတုံးတက်မလဲဆိုတာတော့ရှင်များစဉ်းစားပဲကြည့်နိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Grove ပေးတဲ့ဥမာကိုနားဆင်ကြကြရအောင
် We need someone who can hit the ground running a person who needs no training
ကျွန်တော်တို့လူတာကလုပ်ငန်းခွင်မှာအစကတည်းကအစွမ်းစနဲ့အတုံးတက်တဲ့လူမျိုးဖြစ်ပါတယ်တင်နန်းတွေဘာတွေပေးဖို့မလိုမဲ့လူစားမျိုးပေါ်လို့အသေးပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြရအောင
် We need someone who can hit the ground running a person who needs no training
စမစာရှိတဲ့အတုံးတက်မဲ့လူမျိုးဆိုရင်ဘယ်လိုလုပ်ကင်နိုင်စမ်းရှိတယ်လို့ပြောမလဲ
hit the ground running
လို့ပြောရမှာဖြစ်ပါတယ်အဲ့ဒါကတော့ဒီကနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အတုံးပဲဖြစ်ပါတယ်
အခုဆက်လက်ပြီးတော့ဦးကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ Facebook ပေါ်ရေးသားချက်ရဲ့ကောင်းကျိုးဆိုးဖြစ်တွေနဲ့ပတ်သက်ပြီးတော့ရုပ်ရှင်အနုပညာသည် Academy ဆွေးစင်ထား NHK မြမသတင်းတောက်ဦးတီဟသွေးတို့နဲ့အတူဦးကျော်စန္ဒာကဆွေးနွေးသုံးသက်ထားပါတယ်မြမလူမှုကွန်ရက်မီဒီယာတွေရဲ့ဒီကနေ့အဆင့်အတန်းကိုဒေါ်ဆွေးစင်ထိုက်ကအခုလိုစတင်သုံးသက်ပါတယ်ရှင်
မားလေလုံးနေတဲ့ငါးနှစ်တုန်းကအမေရိကန်နိုင်ငံမှာလေဟို social media အကြောင်းကိုလာပြီးတော့ကြောက်ကြပူပါလေအဲ့ဒီလုံးနေတဲ့ငါးနှစ်တုန်းကကျမတို့တော့ self respect လည်းပေးရမယ်ဘေးကလေးလည်း respect ပေးရမယ် social reference ကိုလည်းတည်တည်ချာချာပြော့ပြရမယ် plagiarism ကိုလည်းပဲကူးခြားတာတွေပါလေမလုပ်ဖြစ်စရာဘူးဆိုတော့ကိုချင်းစိတ်ခါနဲ့တောင်းဝန်ခံမှုတောင်းဝန်ယူမှုဦးစားပေးတယ်ပေါ့နော်တင်ကြားမှုနဲ့ကြီးလာခဲ့တာဖြစ်ပါတယ်ကျမတို့လုံးဝဆို fake account ဆိုတာဟာငွေအလူခံတာကိုတည်ထားပါဆိုတာတခုလေးနဲ့ပါတာ哦ဒါပေမဲ့အခုကတော့ဒီ fake account နဲ့မရိုင်းတဲ့ comment တွေပေးနေတာတော့ကျမစိတ်ထဲမှာထင်တာပဲလူတွေကဟိုအကြောက်တရားနဲ့ကြီးလာပြီးတော့အရှက်တရားနဲ့မကြီးတတ်သေးဘူးလို့ထင်တာပဲမလုပ်တင်တာကိုလုပ်တာမပြောတင်တာကိုပြောတာလည်းရှက်ဖို့ကောင်းတယ်လေအလုပ်တင်တာကိုမလုပ်တာပြောတင်တာကိုမပြောတာလည်းရှက်ဖို့ကောင်းတယ်လေပြီးပြီးတော့ဟိုစုပ်ယုံနေလို့ထင်တယ
်ဟုတ်ကဲ့ဆိုတော့အထောက်ကူဖြစ်စေတဲ့အပိုင်းကမရှိဘူးလားခင်ဗျာကျွန်တော် account မြင်တဲ့အပိုင်းနဲ့စပြီးတော့ဆွေးနွေးရအောင်
အော် information တွေကတော့ share လုပ်တာပဲကျမဆို Facebook account မထားဘူး။ဘာဖြစ်လို့လဲဆိုတော့အဲပူစားပူလောင်တိုင်းဝိုင်းထဲမှာမနေချင်ဘူးဆိုပြီးတော့လေမထားတာလေ။ဟိုလူတယောက်ကိုအစာအစိတ်ခတ်လိုက်လို့ရှိရင်စားတဲ့လူတယောက်ပဲပေးတာလေ။ဒီဦးနောက်ကိုအစိတ်ခတ်မိပြီဆိုတမျိုးတစ်လုံးပေးတာလေ။အဲ့တော့ဒီလိုမျိုးနေရာမှာကိုတီးဟိုတော့အကြောင်းပြုတော့သူတို့ဘာကျစီကပစ္စည်းကြောင့်ပြောတယ်ဆိုကြတဲ့ကအဲ့ဒီလူရဲ့စိတ်သားလည်းမကောင်းဘူးပေါ့နော်။နောက်အဲ့လိုလူမျိုးကလည်းပဲကောင်းကောင်းအိပ်ပျော်မှာမဟုတ်ပါဘူး။
ဟ ဟုတ်ကဲ့ဆရာတီဟာတွေရဲ့သဘောထားလည်းသိကြပါရခင်ဗျာဆိုရှယ်မီဒီယာတွေမြန်မာနိုင်ငံမှာအတိုင်းပြည်အတွက်အခက်အခဲကြုံရတဲ့ကာလလို့ဆိုရမယ့်ဒီအချိန်မှာအထောက်အကူဖြစ်တာတွေများရှိပါလားရင်းစအကောင့်ဘက်ကစပြီးကြည့်အောင်ပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟိုဒီအားတော့ပြောမယ်ဆိုရင်ဟိုအစီတဝင်းဝင်းတဲတဆက်ဆက်လို့ဖြစ်လာပါတယ်အထောက်အကူဆိုလို့ကျွန်တော်အထောက်အကူလေးရွေးပြောရမယ်ဆိုလို့ကျွန်တော်တို့သတင်းသမားတွေအတွက်ကတော့ကျွန်တော်တို့ဒီ network တွေအရင်ကျေပြန့်တယ်ရင်းစအနာတွေတဲလွန်စားတွေရဖို့အမတန်လိုအပ်ပါတယ်နောက်တစ်ချက်ကကျွန်တော်တို့ဒီ network ရှိရင်ရှိသလားကျွန်တော်တို့ရဲ့ level ကျုံသွားတယ်ကျွန်တော်တို့တရားတော်ရင်းနှီးမှုကလည်းအရန်ကိုရှိလာတာပေါ့နော်ဆိုတော့အဲ့တစ်ချက်ရဲ့နောက်စိတ်ဝင်စားဖို့ကောင်းတဲ့တစ်ချက်ကကျွန်တော်မကြသေးပြရမှာသတိထားမိတဲ့အချက်ကဘာလဲဆိုတော့ဒီကျွန်တော်တို့အတိုင်းပြရအမတန်စာဖတ်နေတဲ့အတိုင်းပြခရဟိုစာမဖတ်ကြဘူးကျွန်တော်တို့အတိုင်းပြမှာမဂ္ဂဇင်းတို့ကျွန်တော်တို့သတင်းစာတို့ဆိုလို့ရှိရင်ဆက်ဖို့ကောင်းအောင် circulation ကလည်းအရန်နေပါတယ်ဆိုတော့အဲ့လိုမျိုးရှိနေမှတ်တက်ကောင်းနေပြီးဒီလိုမျိုးဆိုရှယ် network တွေပေါ်လာတဲ့အခါကျတော့မတိမသာကျွန်တော်သတိထားမိတဲ့အချက်ကဘာလဲဆိုတော့စာဖတ်တဲ့အတုံးတက်လာတယ်ပါတော့စာကကျွန်တော်တို့ပုံစံအမျိုးမျိုးနဲ့ဒီပေါ်မှာတင်ဆက်လာကြတဲ့ခါကျတော့သူပြည့်ဒီတန်မာရေးနဲ့ပတ်သက်လို့တခြား knowledge နဲ့ပတ်သက်လို့နိုင်ငံရေးစီးပွားရေးတို့ဒါမျိုးကိုကောင်းမွန်တဲ့ရှုထောင့်အောင်ကောင်းမွန်တဲ့ဒီပြည့်နဲ့တုံးချတာတွေတွေ့ရတယ်တွေ့ရတာတော့မထိုးဘူးလို့တော့ပြောရမှာကတော့
ဟုတ်ကဲ့ဆိုတော့မကောင်းတဲ့ဘက်ကကြည့်မယ်ဆိုရင်တော်တော်ကတော်စင်တိုင်းပြောသလိုပဲအမုံပွားတယ်မဟုတ်တဲ့စိတ်တွေလူတွေကိုအစိတ်ပြင်းစေတဲ့သုံးနှုံးတွေအရေးသားတွေလှုပ်လာကြတယ်ဒါပြည်တွင်းပေါ့လေပြည်တွင်းလူမှုအဆိုင်ပိုင်းပေါ်မှာရိုက်ခတ်တဲ့ကိစ္စနောက်တစ်ခါပြည်ပကလည်းပဲဒီကိစ္စကြောင့်အထင်မြင်သေးကြတယ်အများကြီးဖြစ်လာတာတွေ့ရပါတယ်ဆိုတော့ဒီကိစ္စကိုဘယ်လိုပြုပြင်နိုင်မလို့ထင်ပါလဲခင်ဗျာတော်စင်တိုင်း
အော်ခေါလာဟာလာဒီဘာတော့တတိပြင်ရမှာအမှန်တရားတကားဖွင့်ဖြစ်တာလေဒီစကားလေးရှိတာပဲဦးကျော်စံပါရဲ့အဲ့တော့လုံနိုင်တာကတော့ဒီအတိုင်းပိုင်းကိုပဲတန်ကျေပြီးတော့ပြန်ရှင်းတဲ့အလိုပဲလို့ရှိတာပဲလို့ကျွန်မတော့မြင်တာပဲအကျက်ကကြီးဆုံးနေတဲ့ပုံရင်းကျွန်မတော့အုံနောက်ရှိတဲ့လူတွေရတယ်ရုံးကြမှာပါအ
ဲ့တော့ဘသူကတာဝန်ယူပြီးတော့အဲ့ဒါကိုဖြည့်ရှင်းကြမလဲခင်ဗျာ
အဲ့ရတိုင်းချင်းကလေးဖြည့်ရှင်းမော်ပြီးတော့မဲဒီကအဝင်းချင်းကလေး community ကလေး one ရှင်းမော်social media ကလေနှစ်ခုပဲလောက်တာလို့ကျွန်မအချိန်နဲ့ကြာတစ်ခုကဘာလဲဆိုတော့ identity ပေါ့ကျွန်တော်ဘယ်သူပါကျွန်မဘယ်သူပါကျွန်တော်ဘယ်လောက်ဘာရောက်နေတယ်ဘယ်ယူသွားနေတယ်ပေါ့နောက်တစ်ခုကတော့အေးဘယ်သူရေးဘယ်နားမှာရှိနေတယ်လဲအေးပြန်ပြရတယ်လေဆိုတော့အဲ့ဒီ personal case တွေများနေတယ်အော် community နဲ့ personal ground မှာပဲပြရများတယ် professional ရတာဟာ 20% ဆို percent လား 80% လောက်ကျွမ်းမိုးနေတာဖြစ်တဲ့အတွက်ကြောင့်မဟုတ်ဘူးကျွန်မတို့ကကာယခံရှင်ကပဲ
အကောင်းစားပြန်လုပ်ရမယ်လို့ရှင်နေအဲ့ဒါကိုအတိုင်းဝိုင်းကနေကုမီလိုက်ဆရာပြဟာသူရ
ဲ့သဘောနဲ့ပြောပါဦးခင်ဗျာဘယ်လိုโอเคကျွန်တော်ကတော့လေလောလောလတ်လတ်ပူပူလောလောကျွန်တော်ခံစားထားရတဲ့ကိစ္စတွေရှိတာပေါ့နော်ကျွန်တော်ဒီရခိုင်ကိစ္စဖြစ်တဲ့ခါကျတော့ကျွန်တော်တို့ဒီဓာတ်ပုံတွေအတူတူတုံးတာတွေဟလာဟိုကျွန်တော်တို့ဟိုမီဒီယာတွေလည်းတိုက်ခိုက်ခံရတာဒီခုတလောမှာလေမီဒီယာတွေလည်းတိုက်ခိုက်ခံရတဲ့ခါကျတော့ကျွန်တော်သတိထားမိတာတခုရှိတယ်ဗျာအဲ့ဒါပါလဲဆိုတော့ Facebook အကောင့်ဖွင့်တဲ့လူတွေကမီဒီယာတွေကဘယ်သူပညာပြောပြီးတော့တကယ်တမ်းကျတော့သူကိုနိုင်ကမီဒီယာတစ်ခုဖြစ်တယ်ဆိုတာမေ့နေတယ်အဲ့တော့ကျွန်တော်တို့ကဒီကိစ္စကိုပြောရမယ်ကိုတယောက်က Facebook account တစ်ခုရှိတယ်သူက information တစ်ခုကိုကိုညာလေးကိုအုံနောက်လေးနဲ့စဉ်းစားပြီးတော့ share လိုက်တာနဲ့သူကမီဒီယာဖြစ်သွားပြီသူကိုနိုင်ကမီဒီယာဖြစ်နေဆိုတာသူမသိဘူးအဲ့တော့အဲ့ဒီ awareness အားလုံးရဖို့လုပ်တယ်ကိုကလည်းသူလူတိုင်းကိုမီဒီယာလို့လက်ညှိုးထိုးနေမယ်ဆိုတာ Facebook တုံးလိုက်တာနဲ့ကိုကမီဒီယာဖြစ်သွားပြီကိုကမီဒီယာဖြစ်သွားပြီဆိုရင်အသိနဲ့မီဒီယာ ethic ကိုပြီးတဲ့နဲ့လိုက်နာတဲ့ဆိုတော့ awareness မျိုးရှိဖို့ကျွန်တော်တို့ဝိုင်းကြိုးစားတယ်အထူးသဖြင့်အစိုးရဒီကိစ္စကိုလမ်းပြပေးရတယ်ဘာလို့လဲဆိုအခုအစိုးရကိုယ်တိုင်ကဒီတန်းအောင်ခံစားနေရတယ်အစိုးရဒီကောင်းကျိုးဆိုးဖြစ်ပြီပေါ့နော်ဒီ social network နဲ့ပတ်သက်တဲ့ကောင်းကျိုးဆိုးဖြစ်ပြီသူမသိကြိုးချင်းပြထားလို့ဖြစ်နေတယ
်စ
ိတ်လည်းမပူဘူးအမှန်တော့စိတ်ပူရမယ်ကင်တွယ်ရမယ်လမ်းပြပေးရမယ
်ဟုတ်ကဲ့ဆိုတော့အစိုးရရဲ့မီဒီယာကိုလည်းပြောစရာရှိလာလိမ့်မယ်ထင်ပါတယ်မြန်မာနိုင်ငံကပြည်သူတွေကဗက်မလိုက်တဲ့ကုနာမှန်ကန်ခိုင်လုံစိတ်ချရတဲ့မီဒီယာနဲ့ဘလောက်အကျွမ်းတဝင်ရှိခဲ့လို့လဲတစ်ချိန်လုံးကမီဒီယာလောကကိုအစိုးရကြီးပဲ level ကြီးအုပ်ချုပ်ကင်ထားခဲ့တဲ့အချိန်မှလည်းပဲများသောအားဖြင့်ကအဖြစ်မှန်တဲ့သူတို့လူကျင်တဲ့စုဆောင်ကသူတို့ရဲ့ဝါဒဖြန့်ချီသူတို့အပြစ်ကိုဖုံးကွယ်တဲ့စုဆောင်ကရေးခဲ့တဲ့ဆိုရင်မှားမယ်မဟုတ်ဘူးလို့ထင်ပါတယ်ဆိုတော့အစိုးရဘက်ကအခုခါမှဘလောက်ပြောင်းလဲလာပါလဲဒီ social media ကိုသူတို့ကထိတ်ပုတ်နိုင်မဲ့အလားအလာဘလောက်ရှိပါလဲတော့ဆွေးစင်ထိုက်ဆွေးနွေးပါခင်ဗျာ
မှတော့အခုလောလောဆယ်ဘယ်သူဘယ်သူမှဘာမှမလုပ်နိုင်ဘူးလို့ထင်တာပဲအစိုးရကလည်းပဲမလုပ်သေးနိုင်ဘူး policy အရဟိုသူပြောတဲ့66ကကြီးတွေဘာတွေကလည်းပဲမထီရောက်ပါဘူးတကယ်တော့ဟိုထီရတခြားခုတ်ရတခြားလို့ကျွန်မထင်ပါတယ်ဟိုညစ်နာတာတော့တကယ်ညစ်နာတယ်ဘာလို့ဆိုတော့ကျွန်မရုပ်ရှင်ပွဲတော်ကြီးလုပ်တာကိုလုပ်တဲ့အခါကျတော့ဟိုလာတဲ့လူကလည်းပဲ base တွေတတိထားတော့ security ကတော့အရေးကြီးရဲ့လို့အဲ့လိုမတ
တန်နဲ့ပြောတယ်ဒီပါရှင်တချို့ကကြတော့လေငါမနိုင်တော့ဘူးနော်ဘာဖြစ်လို့လဲဆိုတော့နင်တို့တန်ကြီးကဟို security ကိုစိတ်မချလို့လို့ပြောတယ်ဒီလေးရှိတယ်လုံခံမာမာလုံမဲ့ပွဲတော်အတွက်ကိုလူ၃ပုံ၂ပုံကတန်းတောင်းလောက်တာကိုခံနေရတယ်ဒီအခု
ဆရာတီဟာသွေးတော့
ဒါကျွန်တော်အမြင်ကတော့ရှင်းပါတယ်ဒီ social media ကိုကျွန်တော်တို့တိုင်းပြည်မှာခွင့်ပြုမယ်ဆိုလို့ရှိရင်တော့အစိုးရကစဉ်းစားရမယ်ကင်တွေ့ရမယ်ဒီအကျိုးအပြစ်ကိုတွက်ပြီးတော့ပြင်ဆင်သင့်တင်ဆက်နိုင်တာဥပဒေရရောကျွန်တော်တို့ဒီလူတွေ education ရရောဟိုဒီပေးတဲ့အလုပ်ကိုတော့ထိန်းတဲ့အလုပ်ပေါ့ထိန်းတဲ့ဆိုတာပိတ်ပင်ဖို့ပြောတာမဟုတ်ဘူးဒီလိုကျွန်တော်တို့ဒီတိတိရအကျိုးရှိရှိသုံးပြီးအကျိုးမရှိတဲ့ဟာမျိုးတော့ကရာဇဝမှုဖြစ်နေတဲ့ဟာမျိုးဒီလူဖွဲ့စည်းပွားအန္တရာယ်ဖြစ်နေတဲ့ဟာမျိုးမသုံးဘူးသာသဖြင့် education ပိုင်းလည်းပေးရမယ်ကျွန်တော်တို့ seminar တွေလုပ်ရမယ်ဒီပေါ်မှာအားလုံးပါဝင်တဲ့ခွင့်လွှဲမှုတွေလုပ်ပြီးဥပဒေရေးဆွဲတဲ့ရေးဆွဲမယ်ကျွန်တော်တို့ပညာရေးနယ်ပယ်မှာလည်းချပြီးတော့တချို့အားတွေလည်းဟိုဒီကျွန်တော်တို့ကျောင်းမှာဘယ်လိုပင်မလဲပေါ့နော်ကျွန်တော်တို့ဒီအားအမျိုးတွေအားအလုံးအစိုးရဘက်ကနေဦးဆောင်ပြီးလုပ်ပေးဖို့လိုပါတယ်ဗျ
ဟုတ်ကဲ့နောက်တစ်ခုကကျွန်တော်စဉ်းစားကြည့်ရဲ့တော့စဉ်းထိုက်ပူပြီးသိမယ်ထင်ပါတယ်နိုင်ငံတကာမှာဆိုရှယ်မီဒီယာသုံးတဲ့ဟာတွေကျွန်တော်တွေကအင်္ဂလိပ်လိုသုံးတဲ့ဆိုရှယ်မီဒီယာပဲကြည့်ပြီးတခြား language နဲ့ဟာတွေတော့သိမသိပါဘူးနော်စီးရတဲ့လောက်ကတော့ကျွန်တော်စီးစလောက်ပေါ့လေအနှစ်သာရရှိတဲ့ဝေဖန်သုံးသပ်မှုတွေပို့တွေ့ရပြီးတော့ဒီလိုနိမဲငါဆပြောကြတာဆဲတာတော့လေနည်းနည်းတော့ရှိတယ်ဒါပေမဲ့ဒီလောက်မြန်မာဆိုရှယ်မီဒီယာတွေမှာလောက်မများဘူးလို့ထင်ပါတယ်အဲ့တော့မြန်မာပြည်မှာဒီလိုဖြစ်နေရတာကိုဘာလဲလူမျိုးရဲ့ဇိတ်သဘာဝလား delay လား society တခုလုံးရဲ့ delay လားသူတို့မဟုတ်တာခံပြင်းပောက်ကွဲစရာတွေကျွန်တော်ငငယ်တော့ဆိုဘောလုံးပွဲသွားပြီးတော့အိမ်မှာအဆင်မပြေတာသွားဆဲတယ်ဗျာညာမကြခဏပြေလုံးထုတ်ပြတာခြောက်ဥပါတယ်ဆိုတော့အဲ့လူများပောက်ကွဲနေကြတာလား delay လားဆိုတော့ decision type ဘယ်လိုသုံးသပ်လို့ပါလဲ
ကျမကတော့ culture shock ရနေတယ်လို့မြင်တာပဲလीအရင်တော့မပြောမဆိုဘဲနဲ့နေနေရနေအခုပြောခွင့်ဆိုခွင့်ရတဲ့အခါကျတော့အတိုင်းအဆမရှိပါတော့။အောက်ပွဲထွက်ကုန်တယ်လို့ထင်တာပါပဲ။အဲ့ဒါသူ့ရဲ့အုံနောက်ကဲကိုပြန်ပြီးတော့ကိုပြောတဲ့စကားကိုကိုတောင်းဝန်ယူပြီးတော့ကိုအချက်တရားနဲ့နေတတ်အောင်နေကျင်ပေးရမယ်လို့ထင်ပါတယ
်။ဆိုတော့လွတ်ပေးလိုက်တဲ့လွတ်လပ်မှုနဲ့မတန်သေးဘူးဆိုတဲ့သဘောပေါ့။အ
ဲ့လိုပြောရမလားတော့မသိဘူး။ရိုက်ကြအောင်။
Okay.ဆရာဒီဟာသေးလဲဆွေးနွေးပါဦးခင်ဗျာအဲလူမျိုး delay လားသူတို့မဟုတ်တာပောက်ကွဲနေရတာလား
သူတို့လူဖွဲ့စီအင်မတန်တနာဖို့ကောင်းတယ်အင်မတန်အငုံစိတ်နဲ့ကြီးပြင်းလာတယ်သူတို့မှာပောက်ကွဲကျင်တာတွေပြောကျင်တာတွေဖောက်ထုတ်ကျင်တာတွေရှိတယ်အဲ့တော့အဲ့လိုအခွင့်အရေးပေးတဲ့ social network ပေါ်ကအနေထားမျိုးကသူတို့အကောင့်အစုတွေလုပ်မယ်သူတို့ပြောကျင်တာတွေညတိညပတ်တွေပြောရင်လည်းပြောမယ်သူတစ်ခါတွေလည်းပြောရင်ပြောမှာပေါ့နော်အဲ့လိုဝယ်ဆဲရင်လည်းဆဲမယ်ပေါ့နော်ဒါမျိုးတွေလုပ်တယ်သူတို့လူဖွဲ့စီကပြန်ပြောရင်မတန်ဆွမ်းဘူးသူတို့မှာလေတန်တန်ဆွမ်းဆွမ်းနဲ့တကယ်ကိုဟိုတော့ပွင့်လင်းလင်းနဲ့တခါလေကျွန်တော်တို့ကြီးပြင်းလာတာမဟုတ်ဘူးအဲ့တော့အဲ့ဒီလိုဖြစ်လာအောင်ကျွန်တော်တို့လုပ်ရင်တော့တိပြေကျွန်တော်တို့ဒီ social network ပေါ်မှာဖြစ်နေတဲ့စိုးကြိုးတွေရော့လာလိမ့်မယ်စိတ်ခါတွေအချက်တရားတွေဆိုလည်းထိမ့်သိမ့်လာလိမ့်မယ်တော့အချိုးရှိတဲ့စကားကိုပဲပူပြီးပြောလာလိမ့်မယ်ဒီလိုဖြစ်ဖို့တော့ကျွန်တော်တို့ကအတိုင်းဝိုင်းရလဲထိမ့်ရမယ်ကျွန်တော်တို့ဒီပညာရေးရလဲဟိုထိမ့်ရမှာပေါ့နော်အားလုံးဝိုင်းထိမ့်ရမှာရပါလိမ့်မယ်က
ဟုတ်ကဲ့အဲ့တော့ကျွန်တော်နောက်ဆုံးမေးချင်တဲ့မေးခွန်းပါပဲဆရာတီဟာသေးကပြောသွားပြီဆိုတော့အဲ့တော့ဒေါ်စင်ထိုက်ကိုဆက်မေးချင်ပါတယ်ဒီမြန်မာဆိုရှယ်မီဒီယာရဲ့ရှေ့လာလာကိုဘယ်လိုမြင်ပါလဲအရှိမပူပြီးရင်ကျက်လာမယ်ထင်သလားအဲ့လိုရင်ကျက်လာအောင်လုပ်ရမယ်သောသောပညာရေးအတိုင်းဝိုင်းလူမှုအတိုင်းဝိုင်းထဲမှာဒေါ်စူစင်ထိုက်တို့လိုတိုင်းပြည်ရဲ့ဒါ role model ဖြစ်နေတဲ့နိုင်ငံကျော်အမှုပညာရှင်တွေရဲ့အခက်ကဏ္ဍလည်းဘယ်လောက်အရေးကြီးလဲဆိုတော့နည်းနည်းလေးပြောပါခင်ဗျာ
ကျမတို့အမှုပညာရှင်ဆိုတာတီတူကိုလေဦးဆောင်ရတဲ့လူတွေပေါ့နော် message တစ်ခုခုကိုပေးနေရတယ်အဲ့ဒီတောင်းကိုယူရမယ်လူတွေဖြစ်တယ်အခုကျမတို့ရုပ်ရှင်ကားတွေထဲမှာကြည့်လိုက်မယ်ဆိုလို့ရှိရင် social media နဲ့ပတ်သက်လို့ media မောပြန်နေတဲ့ရိုက်လို့ရှိရင်တောင်းမှကြောက်နေကြအမိုးပွားစီတဲ့ဟာမျိုးတွေပါနေတယ်ဒါကျမတို့တောင်းဝမဲ့တာကျမတို့အမှုပညာတွေနဲ့ဒီကိစ္စကိုလည်းပဲတန်းနိုင်တယ်ရောက်ဝင်ရောက်ပြီးတော့ဖြည့်ရှင်းပေးဖို့လိုတယ်တောင်းဝရှိရဲ့လို့ကျမကတော့မြင်
ဒါကတော့ဥကြောစံသားရဲ့မြမအရေးတုံသက်ချက်အစီအစဉ်ပါရှင်။အခုတော့သူယုံကြည်ရာအစီအစဉ်ကိုဆက်လက်တင်ပြမှာပါ။ဒီတစ်ပတ်အတွက်မတ်ငိမ့်ချမ်းမေရဲ့ယုံကြည်ရာကိုနားဆင်ရမှာပါရှင်။မမိုးဖြူကတင်ဆက်ထားပါတယ
်။ဒီလိုဒီဒီမူရီကဘလတ်ဆောင်ဆောင်ရနေတယ်ကျမတို့လူဖက်စီလင်းကင်းမှုစတောင်းနေတာဒီမိုကရေစီနဲ့ကိုက်ညီနေလားဆိုတော့ကျမတို့စရရတယ်ပါအနည်း90အားမရှင်စိတ်ကြောင့်မလို့ကျမတို့လူဖက်စီမှာဒီမိုကရေစီကင်းမှုရဆောင်းရတာပြရတယ်အထူးသဖြင့်ယာရုကြီးတဲ့သူကယာရုငယ်တဲ့သူကိုပဲဖြစ်ဖြစ်အကြောင်းနေမှာဆိုရင်အတန်းကြီးတဲ့သူကအတန်းငယ်တဲ့သူကိုပဲဖြစ်ဖြစ်အဲ့လိုမျိုးအားကြီးသူကဖြိမ့်တာမျိုးတွေ့ရတယ်အဲ့တော့ကျမတို့ဖွဲ့လေးကစဉ်းစားရတယ်ကျမတို့ဒီမလူဖက်စီမှာဒီမိုကရေစီကင်းမှုဆောင်းရတာပါလို့ပြောနိုင်တယ်ကျမတို့ချက်ကတော့ဒီမိုကရေစီရင်ကျေးမှုရဲ့အတိအကျအခြေခံကတော့အခြေခံနိုင်မှုပေါ့နော်ဒီတော့ဒီမိုကရေစီရင်ကျေးမှုရဲ့အခြေခံတွေဖြစ်တဲ့ ရမ်းနေပြီးတော့အပြန်နဲ့လေးစားတော့တူရဲ့တရှိမှုနောက်တူကလက်ခံတာတူရဲ့ချင်းချင်းချက်ကိုတူကလေးစားတာအစရှိတဲ့ယဉ်ကျေးမှုတွေကျွန်တော်တို့စတင်ပြီးတော့သိချင်းပေးချင်တယ်ဒီတော့ကျွန်တော်တို့ဘာကြီးစလုပ်ဖြစ်လဲဆိုတော့တချို့နေတွေကိုတွားတယ်နေတွေကိုတွားပြီးတော့နေကလူငယ်တွေတချို့စာဖတ်တဲ့လူငယ်တွေနဲ့ပေါင်းပြီးတော့ကျွန်တော်တို့စကားဝိုင်းလေးတွေလုပ်တယ်ဒီဒီမိုကရေစီနဲ့ပတ်သက်တဲ့ဒီမိုကရေစီရင်ကျေးမှုနဲ့ပတ်သက်တဲ့စကားဝိုင်းကြီးလုပ်ခဲ့တယ်။ဒီမိုကရေစီရင်ကျေးမှုနဲ့ပတ်သက်တဲ့အသိပညာတစ်ခုကတော့ဟိုဖြစ်မှာမျိုးပါနေတဲ့မျိုးနေကြီးလူငယ်တွေစီကိုလည်းလည်းလည်းဖြစ်ဖြစ်တော့ရောက်သွားခဲ့ပါရဲ့ရှင်။ဒီတော့ကျွန်တော်တို့ကဒီမိုကရေစီရင်ကျေးမှုတရက်ကိုထူထောင်တဲ့အခါမှာဟိုကျွန်မယုံကြည်ထားတာတစ်ခုကတော့ဒီမိုကရေစီရင်ကျေးမှုတရက်ကတကယ်ကိုခိုင်ခိုင်မာမာနဲ့တည်ထောင်နိုင်မှုဆိုလို့ရှိရင်ကြောက်မှာပါအားလုံးလည်းဆိုကျွန်တော်တို့လူဖွဲ့စီကအနည်း90ကျော်60နီးပါးဖြည့်ဆည်းခံလိုက်ရတဲ့လူဖွဲ့စီဖြစ်ပါတယ်။နောက်တစ်ချက်ကကျတော့ကျွန်တော်တို့လူဖွဲ့စီကပညာရေးနဲ့ပတ်သက်ပြီးတော့လည်းဟိုတော်တော်ကြီးကိုဖြည့်ဆည်းခံထားတဲ့လူဖွဲ့စီသားဒါအားလုံးလည်းသိပါတယ်။ဒီတော့ကျွန်တော်တို့လူဖွဲ့စီကပညာတွေလည်းတက်ရမယ်။လူငယ်တွေကပို့ပြီးတော့စာရေးဖတ်လာရမယ်။လူငယ်တွေအသိဉာဏ်ပွင့်လင်းလာရမယ်။နောက်တစ်ခုကကျတော့ကျွန်တော်တို့လူဖွဲ့စီမှာတကယ်ကိုတရားမျှတတဲ့စနစ်တွေပေါ်ပေါက်လာလို့ဆိုရင်ကျွန်တော်တို့လူဖွဲ့စီကအတူတူတက်ဖို့လည်းလိုပါတယ်လက်ကျင့်တက်ဖို့လည်းလိုပါတယ်ကိုယ်ကင်ထားတဲ့ဟာကအမှားတွေကိုလွတ်ချခဲ့ဖို့လည်းလိုပါတယ်ဒီတော့ကျွန်တော်တို့တွေတခြားနိုင်ငံတွေမှာဘာတွေဖြစ်နေလဲလေ့လာရမယ်လူငယ်ရအငဲနဲ့အစင်မပြတ်လေ့လာနိုင်ရမယ်အစင်မပြတ်လေ့လာနိုင်မှသာတော့ကကြမှာဖြစ်ပါတယ်ကျွန်တော်တို့နိုင်ငံရဲ့လွတ်လပ်ရေးခခင်ကြီးဘိုးချုပ်အောင်ဆန်းကပြောခဲ့ပါတယ်ကျွန်တော်တို့ကသူများကငန်းနန်းနှမ်းလို့ရှိရင်ကိုရီးယားစဲနန်းလောက်လမ်းမှာအနှံ90လောက်နှမ်းမှာအနှံ့မီမှာလို့ကျမတို့ပြောခဲ့ပါတယ်ဒီတော့ကျမတို့နိုင်ငံကိုပို့ပြီးဖွံ့ဖြိုးတိုးတက်စေချင်တယ်ဆိုရင်ကျမတို့လူဖွဲ့စည်းပို့ပြီးတော့အားကောင်းမောင်းနိုင်ဖြစ်စေချင်တယ်ဆိုရင်ကျမတို့လူငယ်တွေကပို့ပြီးတော့လေ့လာရမှာပဲပို့ပြီးတော့လည်းဒီမိုကရေစီရင်ကျေးမှုတွေကိုလူဖွဲ့စည်းတွေရိုက်သွင်းနိုင်မှာတော့ကကြမှာဖြစ်ပါတယ်ဒီနေရာမှာကျမစကားလုံးသုံးလုံးနဲ့ပြောချင်ပါတယ်သဘာဝဆိုတဲ့စကားလုံး nature ရယ်ပြီးတော့ပြုစုပြူထောင်ခြင်းဆိုတဲ့စကားလုံး nature ရယ်ပြီးတော့ယဉ်ကျေးမှုဆိုတဲ့စကားလုံးကားချရပါအဲ့တော့သဘာဝဆိုတော့အခုလက်ရှိကျမတို့လူဖွဲ့စည်းဖြစ်ပြနေတဲ့အခြေအနေကိုပဲကျမသဘာဝလို့နှိုင်းဆိုပါမယ်ဒီတော့ကျမတို့သွားကျင်တာဒီမိုကရေစီယဉ်ကျေးမှုတရက်ပါအဲ့တော့အဲ့ဒီယဉ်ကျေးမှုတရက်နဲ့သဘာဝရဲ့ကြားမှာကျမတို့သူစုပြောထောင်မှုဆိုတော့လိုအပ်ပါတယ်ဆိုလိုတာကဒီမိုကရေစီယဉ်ကျေးမှုဆိုတာကိုဘလို့မှအလကားမရပါဘူးကျမတို့လူဖွဲ့စည်းကိုသူစုပြောထောင်မှာဖြစ်မှာဖြစ်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။ Chat app လေးနေနေခင်VOA မြန်မာပိုင်းအစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ကြပါရဲ့ရှင
်။ American ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ NATO ဖွဲ့အနေနဲ့ဒီကနေ့ကြုံတွေ့နေရတဲ့လုံခြုံရေးဆိုင်ရာစိန်ခေါ်မှုတွေကိုရင်ဆိုင်နေရတဲ့တစ်ချိန်ထဲမှာအခြေခံမူဝါဒအပိုက်၅မှာဖော်ပြထားတဲ့အတိုင်းတနိုင်ငံအတိုက်ခိုက်ခံရရဲ့နိုင်ငံအလုံးကိုအတိုက်ခိုက်ခံရတယ်လို့ယူဆတဲ့မူဆက်လက်ရှင်းသင်စေဖို့အမေရိကန်ပြည်ထောင်စုဟာ NATO ခေါ်မြောက် Atlantic စစ်စာချုပ်အဖွဲ့ခိုင်မာရေးအတွက်ဆက်လက်တာဝန်ယူနေပါကြောင်း NATO ဆိုင်ရာအမေရိကန်တန်အမတ်ကြီး K. Bailey Hutchison ကပြောကြားလိုက်ပါတယ်။ NATO အဖွဲ့ပြန်လည်အင်အားကောင်းလာခြင်းဟာ Georgia, Ukraine တို့လိုဥရောပဒေသပေါ်ရုရှားရဲ့ကျူးကျော်မှုအန္တရာယ်ပါဝင်နိုင်ငံတကာအကြမ်းဖက်မှုစိုးသွမ်းတဲ့နိုင်ငံတွေရဲ့နျူကလ িয়ার နဲ့ဒုံးပျံတိစောက်ရေးကမ္ဘာပေါ်ကဘာသာရေးနဲ့လူပုဂ္ဂိုလ်တဦးချင်းရဲ့လွတ်လပ်မှုတွေကိုဖျက်သိမ်းဖို့ကြိုးပမ်းမှုစတဲ့ချိန်ချောက်မှုတွေကိုအမေရိကန်ပြည်ထောင်စုနဲ့သူ့ရဲ့အနောက်မဟာမိတ်နိုင်ငံတွေကရင်ဆိုင်နိုင်ဖို့အကောင်းဆုံးမျှော်လင့်ချက်တွေကိုပေးစွမ်းနိုင်မှာဖြစ်ပါတယ်။ NATO အဖွဲ့ဟာကမ္ဘာတမိုင်းမှာအအောင်မြင်ဆုံးမဟာမိတ်ဖြစ်ကြောင်းတန်မတ်ကြီးဟတ်ချီဆန်ကဆိုပါတယ်။ Community ဝါဒချက်ထွင်လာမှုကိုရင်ဆိုင်ဟန့်တားဖို့ဥရောပနဲ့မြောက်အမေရိကဒီမိုကရေစီနိုင်ငံတွေလက်တွဲတာဝန်ယူဖို့ဆိုတဲ့ပြဋ္ဌာန်းချက်အပေါ်အခြေခံပြီးဒီအဖွဲ့ကိုတည်ထောင်ခဲ့ကြတာဖြစ်ပါတယ်။1990ပြည့်လွန်မှာဆိုဗီယက်ပြည်ထောင်စုပြိုကွဲသွားပြီးတဲ့နောက်လုံခြုံရေးဆိုင်ရာစိုးရိမ်ကြောင့်ကြမှုတွေညှော့နေသွားပြီးနိုင်ငံများစွာတို့ဟာသူတို့ရဲ့ကာကွယ်ရေးအသုံးစရိတ်ကိုရှော့ချနိုင်တဲ့အထိကောင်းမွန်တဲ့အခိုက်အတန့်ကိုဦးတည်စေခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီအခိုက်အတန့်တွေကုံဆုံးသွားခဲ့တာကြာမြင့်ခဲ့ပြီလို့တန်မကြီးဟာချီဆန်ကဆိုပါတယ်။ လုံခြုံရေးဆိုင်ရာစိန်ခေါ်မှုအစ်စ်တွေဟာယူကရိန်းနဲ့ဂျော်ဂျီယာတို့ကိုရုရှားစစ်ရေးကျူးကျော်မှုပုံစံနဲ့ပြန်လည်ပေါ်ထွက်လာခဲ့ပါတယ်။မကြသေးမီကစပိန်နိုင်ငံအတွင်းဖြစ်ပွားတဲ့တိုက်ခိုက်မှုဟာဥရောပတွက်လည်းအန္တရာယ်ရှိနေတယ်ဆိုတာကိုပြသခဲ့တာအပါအဝင်အကြမ်းဖက်မှုဟာကမ္ဘာတဝန်းလုံးအတွက်အန္တရာယ်အဖြစ်ကြီးထွားလာခဲ့ပါတယ်။နေတိုးအဖွဲ့အင်အားကောင်းမွန်ရေးအတွက်မရှိမဖြစ်တဲ့စိတ်ပိုင်းတစ်ခုကတော့အဖွဲ့ဝင်နိုင်ငံတွေအားလုံးဟာ2014 UK နိုင်ငံဝေလနယ်မှာကျင်းပခဲ့တဲ့ထိပ်သီးစည်းဝေးပွဲမှာတာဝန်ယူခဲ့ကြတဲ့အတိုင်းတမျိုးသားလုံးအသက်တင်ထုတ်ကုန်ရဲ့နှစ်ရာခိုင်နှုန်းအဲ့ဒီထက်က20ရာခိုင်နှုန်းကိုလက်နက်ပစ္စည်းခင်မီရေးအတွက်အသုံးပြုကြရမှာဖြစ်ပါတယ်။သူတို့နိုင်ငံရဲ့လုံခြုံရေးဟာကျွန်ုပ်တို့အားလုံးစုပေါင်းလုံခြုံရေးအတွက်လိုအပ်တဲ့အတွက်မဖြစ်မနေဆောင်ရွက်ကြရမှာဖြစ်တယ်လို့တာမတ်ကြီးဟော်ချီစင်ကဆိုပါတယ်။အဖွဲ့ဝင်နိုင်ငံတိုင်းစီရေးအသုံးစရိတ်အတွက်အမျိုးသားအသင်းတင်ထုတ်ကုန်တန်ဖိုးရဲ့နှစ်ရာခိုင်နှုန်းသုံးဆွဲရေးကိုနေတိုးအတွင်းရေးမှူးချုပ်ဗိုလ်ချုပ်ကြီးယွန်စတော့တန်ဘတ်ရဲ့ဦးဆောင်မှုအောက်မှာပထမဆုံးအကြိမ်သဘောတူခဲ့ကြတာဖြစ်ပါတယ်။နေတိုးအဖွဲ့စုပေါင်းကာကွယ်ရေးအတွက်အမေရိကန်ဟာဆက်လက်တာဝန်ယူထားဆဲဖြစ်ပါတယ်။ဥရောပကာကွယ်ရေးလုပ်ငန်းအတွက်အမေရိကန်ဒေါ်လာ 4.8 ဘီလီယံသုံးစွဲဖို့သမ္မတထရမ့်ကအဆိုပြုထားပြီးနေတိုးအဖွဲ့ရဲ့အရှိတ်ချမ်းလုံခြုံရေးတိုးမြှင့်မှာဖြစ်တယ်လို့ဆိုပါတယ်။တနိုင်ငံချင်းဆောင်ရွက်တာတဲ့အနောက်ဒီမိုကရေစီနိုင်ငံ29နိုင်ငံပူးပေါင်းဆောင်ရွက်ခြင်းဟာလုံခြုံရေးအတွက်ပုံမှုစိတ်ချရာကြောင်းတန်မတ်ဂျီဟာချီဆန်ကပြောသွားခဲ့ပါတယ်ရှင
်။အမေရိကန်စိုးရိမ်သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ။
အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးကြလိုပါတယ်ရှင်။ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်နေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ဥကြော်စန္တာကသတင်းအချင်းချုပ်ကိုပြောပြမှာပါ။
အမေရိကန်ပြည်သူဟာအာဖဂန်နစ္စတန်နိုင်ငံမှာတိုက်ပွဲဝင်နေတာကိုအလျှော့မပေးပဲတာလီဘန်တောင်းရမှုခြေမုံရေးဆင်မတိုးဖြစ်နေမှုကိုမဟာဗျူဟာသင်းနဲ့ထိုးဖောက်သွားမယ်လို့ကာကွယ်ရေးဝန်ကြီးဂျင်းမက်တစ်ကပြောကြားလိုက်ပါတယ်။လူတွေသတ်ပြီးအာဏာယူဖို့ကြိုးပမ်းနေတဲ့ရက်စက်ကြမ်းကြုတ်တဲ့ရန်သူတွေလက်ထက်အာဖဂန်နစ္စတန်နိုင်ငံကိုကြောက်ရွံ့စေလိမ့်မယ်မဟုတ်ဘူးလို့ကာဘူးမြို့ကိုဆက်ရောက်လာစဉ်ဝန်ကြီးမက်တစ်ကပြောကြားလိုက်တာပါ။သူဆက်ရောက်လာပြီးနိုင်ပိုင်းအတွင်းမှာပဲကာဘူးလေဆိပ်ကိုဒုံးကျည်ထိမှန်ပြီးလူတူးသေဆုံးအများအပြားဒဏ်ရာရရှိသွားခဲ့ပါတယ်။ဒါဟာသူတို့လက်ချက်ဖြစ်ပြီးမက်တစ်ရဲ့လေရင်ကိုပြင်းမှတ်ထားတိုက်ခိုက်တာဖြစ်တယ်လို့တာလီဘန်ကဆိုပါတယ်။အဲတချိန်တည်းမှာပဲ IS2 ကလည်းဒါဟာသူတို့လက်ချက်လို့ဆိုနေရပါလေ။အီရန်နိုင်ငံထဲကကတ်လူမျိုးတွေလူထုဆိုင်ရာပွဲကျင်းပပြီးဗိုလ်ထုနေရထုတ်ပြန်တဲ့တေဝင်ရလာထဲမှာ62ရာခိုင်နှုန်းကအီရတ်ကခွဲထွက်ပြီးလွတ်လပ်ရေးယူဖို့ဆုံးဖြတ်ခဲ့ရပါတယ်။အီရတ်နိုင်ငံထဲမှာကတ်တင်နေထိုင်တဲ့ကိုပိုင်အုပ်ချုပ်ခွင့်ရကာဒစ္စတန်နဲ့ရှိပြီးအီရတ်ကခွဲထွက်ပြီးလွတ်လပ်ရေးယူမယူဆိုတာကိုပြုလုပ်ခဲ့တဲ့ဆန္ဒခိုင်ပွဲဖြစ်ပါတယ်။ဒီဆန္ဒခံယူပွဲကိုအီရတ်အစိုးရရောအင်ဒီဂျင်းနိုင်ငံတွေကပါကန့်ကွက်ခဲ့ကြသလိုအမေရိကန်ပြည်ထောင်စုကလည်းကန့်ကွက်ခဲ့ပါတယ်။မြောက်ကိုရီးယားရဲ့လက်နက်အစီအစဉ်အတွက်အသုံးပြုနေတဲ့ဝင်ငွေလမ်းကြောင်းအလုံးကိုထိန်းချုပ်ပြီးကုန်သွယ်ရေးနဲ့ဗန္ဓာရေးပိတ်ဆို့မှုတွေကိုအပြည့်အဝဖော်ဆောင်ဖို့သမ္မတဒေါ်နယ်ထရမ့်ကအုပ်ချုပ်ရေးအမင်းတရားကိုလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကဒဏ်ငယ်မှုသစ်တွေအတည်ပြုလိုက်ပြီးရသက်တာနှစ်ပတ်မပြည့်ခင်မှာပဲဒေါ်နယ်ထရမ့်ကအခုလိုလက်မှတ်ထိုးပြီးအထူးရဲ့အမင်းကိုထုတ်ပြန်လိုက်တာဖြစ်ပါတယ်။တချိန်တည်းမှာပဲသမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရန်ဆောင်ပုတ်ခတ်ပြောဆိုနေကြတာကြောင့်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်မဲ့ရေးအစီအစဉ်ကိုငြင်းငြမ်းစွာမလုပ်နိုင်ဘူးဆိုတဲ့ယူဆချက်ဟာပုံမမြင်မှလာနေပါတယ်ခင်ဗျာ
။ကျေးဇူးပါဗကြော်ရေး။ဒါကတော့သတင်းချင်းချုပ်ကိုဥကြော်စန္တာကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုဇော်ဝင်းလိုင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ကယ်ဗင်ဖောင်လာပါရှင်။ကြတဲ့ပရင်းနေနေခင်ဗျာမြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်လန်းချမ်းမြေ့ကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.